Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ရရှိများရှင် VOA American အတန်ရဲ့2022ခုနှစ်ဧပြီလ4ရက်နေ့တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50-51လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှိများရှင်လန်းချက်မြေချပါစေရှင်ကျမတင်ကီထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီမနေ့ခင်းတော်ရရှိတွေနားဆင်ချရမယ့်သတင်းတွေတဲမှာတော့ရုရှားတပ်တွေယူကရိန်းမှာလူမျိုးတုံးတပ်ဖြတ်မှုကျွလွန်တယ်လို့ယူကရိန်းသမ္မတကပြောဆိုလိုက်ပါတယ်ဂျာမနီအမျိုးသားတူကတော့ကိုဗစ်ကာကွယ်ဆေးအကြိမ်ပေါင်း90ထိုးပြီးဆေးထိုးပြီးတဲ့အကြောင်းလက်မှတ်တွေကိုရောင်းစားခဲ့ပါတယ်သီရိလင်ကာနိုင်ငံမှာတော့သမ္မတနဲ့သူ့ရဲ့အကိုဝန်ကြီးချုပ်တို့ကလွှဲပေးကြံအစိုးရအဖွဲ့ဝင်အားလုံးတို့တင်းင်းကနေနေမှာနှုတ်ထွက်သွားပါတယ်ဒီနောက်မှာကြားရမယ့်သတင်းဆောင်မတွေမှာတော့
In diesen Stunden erreichen uns furchtbare und grauenerregende Aufnahmen aus der Ukraine. Wir sehen Dutzende erschossene Zivilisten in Buchta.ein Gebiet nördlich von Kiew.
Ukraine ငံဘူချာမြို့မှာရုရှားဘက်ကစစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတဲ့သတင်းတွေအပေါ်စုံစမ်းစစ်ဆေးဖို့ဂျာမနီဝန်ကြီးချုပ်ကပြောဆိုသွားတာပါ။မကြာခင်မှာနားဆင်ကြရပါမယ်ရှင်။ထိုင်းနိုင်ငံမှာတော့မြန်မာရေလုတ်သား၃ဦးတို့ရုတ်တရက်တေဆုံးခဲ့ရပါတယ်။ဒီနောက်မှာကြားကြရမယ့်သတင်းပတ်ဆင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေကတုတ်တက်နဲ့ထူးခြားဆန်ပြသတင်းများအစီအစဉ်တို့ကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ကြီးညာပေးပါမယ်ရှင်
။ရုရှားတပ်တွေဟာယူကရိန်း၊ Kiev မြို့တော်တဝိုက်ကနေဆုတ်ခွာပြီးတောင်ပိုင်းကပင်လယ်နဲ့ဒေသတကြောနဲ့အရှေ့ပိုင်းက Donbas ဒေသတွေမှာနောက်ထပ်ထိုးစစ်အသစ်တွေဆင်နွှဲဖို့လုပ်နေပါတယ်။ရုရှားတပ်တွေဆုတ်ခွာသွားတဲ့နေရာတွေကယူကရိန်းလမ်းမတွေပေါ်မှာတွေ့ရတဲ့လူသေးအလောင်းတွေနဲ့ပတ်သက်ပြီးဒါဟာလူမျိုးရုံးတပ်ဖြတ်မှု genocide ဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီက American CBS ရုပ်သံမေးမြန်းခန်းမှာပြောကြားခဲ့တဲ့အပြင်ယူကရိန်းဟာရုရှားတပ်တွေရဲ့ဖျက်ဆီးတာမျိုးဖြုတ်တာကိုခံနေရတယ်လို့ပြောပါတယ်။ယူကရိန်းနိုင်ငံ Kiev မြို့တော်နားကဘူချာမြို့ကလေးမှာရုရှားတပ်တွေပြန်ဆုတ်ခွာသွားခဲ့ပြီးတဲ့နောက်လမ်းမတွေပေါ်မှာယူကရိန်းဒေသကအလောင်းအများအပြားကိုကမ္ဘာကပထမဆုံးတွေ့လာရခြင်းမှာပဲ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကရုရှားတပ်တွေဟာ Ukraine မှာအလွန်ရက်စက်ကြမ်းကြုတ်တဲ့စစ်ပွဲဆင်နွှဲခဲ့တယ်လို့ဆွဆဲပြီးပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။တေဆုံးနေသူတွေရဲ့ပုံတွေဟာကြည်သူကိုယဉ်ဆို့သွားစေတယ်လို့မလုံမရှားနိုင်အောင်ဖြစ်သွားစေကြောင်းနဲ့အခုလို Ukraine နိုင်ငံတလွှားရုရှားရဲ့စစ်ရာဇဝတ်ပြစ်မှုတွေအတွက် American အစိုးရကအသေးချမ်းမှတ်တမ်းတင်မှာဖြစ်ကြောင်းလည်းဝန်ကြီး Blinken ကပြောပါတယ်။ဒါအပြင်American နဲ့မဟာမိတ်တွေဟာ Ukraine ကိုကျူးကျော်တိုက်ခိုက်တဲ့ Russia ပေါ်ပုံမပြင်းထန်တဲ့အရေးယူဒဏ်ခတ်မှုတွေနောက်ထပ်ချမှတ်ဖို့လုပ်နေတယ်လို့ပြောပါတယ်။ Ukraine အနောက်မြောက်ပိုင်းကနေ Russia တပ်တွေဆုတ်ခွာသွားပြီးနောက်ပိုင်းတွေ့လာရတဲ့ Bucha မြို့ကလေးကဒေသခံတွေတေးကျေးပျက်စီးနေတဲ့ပုံတွေကိုကြည့်ရင်ဥရောပမှာဆယ်စုနှစ်နဲ့ချီမတွေ့မြင်ရတဲ့အရက်သားတွေပေါ်ရရဆက်ဆက်ပြုမှုမှုတွေကိုအခု Russia တပ်တွေကကျူးလွန်နေတယ်ဆိုတာပြနေတယ်လို့NATO အတွင်းရေးမှူးချုပ် Jens Stoltenberg ကပြောကြားလိုက်ပါတယ်။အခုလိုအရက်သားတွေကိုပြစ်မှတ်ထားပြီးတပ်ဖြတ်မှုတွေဟာလုံးဝလက်ခံနိုင်စရာမရှိတယ်လို့ဒီစစ်ပွဲကိုရပ်ပစ်ဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်မှတာဝန်ရှိကြောင်းလဲ NATO အတွင်းရေးမှူးချုပ်က American CNN သတင်းဌာနကိုပြောခဲ့တာပါ။ဒါအပြင်အခု Ukraine မှာဖြစ်ပေါ်နေတဲ့စစ်ပွဲမှာစစ်ရာဇဝတ်မှုမြောက်နိုင်တာတွေကို ICC နိုင်ငံတကာရာဇဝတ်တရားရုံးကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တဲ့ကိုအရေးကြီးလာပြီဖြစ်တယ်လို့ကျူးလွန်သူတွေတာဝန်ခံတာဝန်ယူမှုရှိအောင်အပြစ်ပေးဖို့လုပ်ရမယ်လို့လဲစတော်ဒန်ဘတ်ကပြောပါတယ်။နေတို့အတွင်းမှုချုပ်နေသူတခြားဥရောပခေါင်းဆောင်တွေကလည်းရုရှားတပ်တွေရဲ့အရသားတွေပေါ်မှာတပ်ဖြတ်ပြီးစစ်ရာဇဝတ်မှုကျူးလွန်တာကိုရှုံချနေကြတာပါ။ဂျာမနီနိုင်ငံခြားရေးဝန်ကြီးကတော့အခုလိုရုရှားတပ်တွေရဲ့ဆိုးရတဲ့အကြမ်းဖက်မှုတွေအတွက်ဂျာမနီနိုင်ငံကပြင်းထန်တဲ့အရေးယူမှုတွေချမှတ်မှာဖြစ်ကြောင်း Twitter ကရေးပါတယ်။ဂျမနီနိုင်ငံဘာလင်မြို့မှာတော့ယူကရိန်းကိုထောက်ခံကြောင်းနဲ့ရုရှားသမ္မတပူတင်ဟာလူသက်ကောင်ဖြစ်ကြောင်းဆိုင်းပုတ်တွေကန်ဆောင်ပြီးလူ300လောက်စုဝေးဆန္ဒပြခဲ့ကြပါတယ်။ရုရှားတွေဝင်ရောက်ကျူးကျော်တိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံမှာအနောက်မြောက်ပိုင်းကဘူချာမြို့ကလေးမှာအရက်သားတွေတေဆုံးနေတဲ့ပုံတွေကိုကြည့်ပြီးအလွန်ထိတ်လန့်တုန်လှုပ်ရကြောင်းနဲ့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးထိရောက်တဲ့တာဝန်ခံတာဝန်ယူမှုရှိစေဖို့အတွက် တီချာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတရက်စ်ကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်မြို့တော်ကီယက်နားမှာရှိတဲ့ဒီမျိုးကလေးကိုတင်ပိုက်ထားတဲ့ရုရှားတပ်တွေပြန်ပြီးဆုတ်ခွာချိန်မှာဒေသခံအရသာ300လောက်ကိုရုရှားတပ်တွေကတပ်ပစ်ခဲ့ကြောင်းတာဝန်ခံအရာရှိတွေနဲ့မျက်မြင်တွေ့သူတွေကပြောကြားခဲ့ပြီးတဲ့နောက်တနေ့ဖြစ်တဲ့တနင်္လာနေ့မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်က Twitter ကနေခုလိုပြောကြားလိုက်တာပါယူကရိန်းနိုင်ငံဘူချာကဒေသခံတွေအသက်ဖြတ်ခံရတဲ့ပုံတွင်းနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကအရာရှိတွေစိတ်ဆိုးဒေါသထွက်နေကြတယ်လို့ပဲအတွင်းမှုချုပ်ကလည်းဒါဟာအထူးထိတ်လန့်တုံ့လောက်စေတယ်လို့ပြောကြားခဲ့တယ်လို့ဒီဖြစ်ရအတွက်တာဝန်ခံတာဝန်ယူမှုရှိစေရအတွက်စုံစမ်းစစ်ဆေးဖို့မုတ်ချလိုအပ်တယ်လို့လည်းပြောကြားခဲ့တာပါရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ဒီဘူချာမြို့ကအရက်သားတွေတေဆုံနေတဲ့ပုံတွင်းနဲ့ဗီဒီယိုတွေဟာယူကရိန်းအစိုးရရဲ့နောက်ထပ်ရန်စတဲ့လုပ်ရတာဖြစ်ပြီးရုရှားတပ်တွေဒီလိုမျိုးမလုပ်ကြောင်းညှင်းဆိုလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆိုက်ခရမန်တိုမြို့မှာတနင်္လာနေ့မနက်အာရုံမတက်ခင်တနက်ပစ်ခတ်မှုဖြစ်ပွားခဲ့ပြီး6ဦးသေဆုံးရသလို10ဦးလောက်ဒဏ်ရာရခဲ့တယ်လို့ဆိုက်ခရမန်တိုရဲချုပ်ကေဒီလက်စတာကပြောပါတယ်။မနက်ခင်း2နာရီလောက်ရဲကင်းလှည့်နေချိန်မှာတနက်တန်ကြားရတဲ့အတွက်တွားရောက်ရမှာအခင်းဖြစ်ပွားတဲ့နေရာလမ်းမပေါ်လူတွေအုံနေတာတွေ့ရပြီး6ဦးတေဆုံးတာတွေ့ရကြောင်းရဲကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒဏ်ရသူ10ယောက်ကိုဆေးရုံကိုခေါ်သွားတာဖြစ်ပြီးအချက်နဲ့အသေးစိတ်ကိုတော့မထုတ်ပြန်သေးပါဘူး။အခင်းဖြစ်ပွားမှုအနေထားဟာလည်းရှုပ်ထွေးနေစေဖြစ်ကြောင်းပြောပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးပအဝင်ပတ်သက်သူဘယ်နှဦးရှိရဆိုတော့မသိရသေးတယ်လို့ပြစ်ခတ်တဲ့တနတ်အမျိုးအစားကိုတော့ထုတ်မပြောသေးပါဘူး။တန်ရရှိသူတဦးတည်းမနည်းကိုရဲကရှာဖွေနေတယ်လို့တော့ပြောပါတယ်။
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 1273ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။သတိလင်္ကာနိုင်ငံမှာကြီးထွားလာနေတဲ့စီးပွားရေးအကြတဲ့ကိုဖြည့်ဆင်းဖို့ကြိုးပမ်းနေခြင်းအစိုးရစံကျင်ရေးဆန္ဒပြပွဲတွေကိုရပ်ဆိုင်ဖို့အတွက်လူမှုကွန်ရက်မီဒီယာတွေကိုအမှောင်ချထားချိန်မှာပဲသမရနဲ့သူ့ရဲ့အကိုဝန်ကြီးချုပ်တို့ကလွယ်ပြီးကျန်အစိုးရအဖွဲ့ဝင်အားလုံးတင်းငွေတွေကနှုတ်ထွက်သွားကြပါတယ်။သတိလင်္ကာနိုင်ငံဟာ1948ဗြိတိသျှလောက်ကလွတ်လပ်ရေးရခဲ့ပြီးချိန်ကစလို့အထူးအနာဆုံးငွေကြေးဖောင်းပွားမှုလုံစာပြတ်တောက်မှုတို့နဲ့အတူစားသောက်ကုန်နဲ့တခြားအရေးကြီးကုန်ပစ္စည်းတွေရှားပါမှုကိုပါဆူဆူရွာရွာကြုံတွေ့နေရခြင်းလည်းဖြစ်ပါတယ်။သမ္မတဂူရာပါယာရာဂျပက္ဆာနဲ့သူ့ကိုဝန်ကြီးချုပ်မဟင်ဒာရာဂျပက္ဆာတို့မှအပအစိုးရအဖွဲ့ဝင်ကျန်ဝန်ကြီး26ဦးလုံးနှုတ်ထွက်စာတင်သွင်းခဲ့ရဖြစ်တယ်လို့ပညာရေးဝန်ကြီးဒင်းနစ်ဂူနာဝါဒနာကသတင်းတောက်တွေကိုပြောကြားခဲ့တာပါဒီလောက်ရကြောင်သမ္မတအနေနဲ့တနင်္လာနေ့ကျရင်အစိုးရသစ်တရပြန်လည်ဖွဲ့စည်းနိုင်မှာဖြစ်ပြီးအခုနှုတ်ထွက်သွားကြတဲ့ဝန်ကြီးတွေကတချို့လည်းအစိုးရသစ်မှာပြန်လည်ပါဝင်လာပွဲရှိပါတယ်ဒီလိုနှုတ်ထွက်မှုဟာကိုလံဘိုမြို့တော်ရှိသမ္မတအင်တော်ကိုဆန္ဒပြသမားတွေဝိုင်းခဲ့ကြလို့အရေးပေါ်ကြေညာချက်ထုတ်ပြန်ထားခြင်းတနင်္ဂနွေလုံးကာဖျူးအမိန့်ကိုတနင်္လာနေ့မနေ့အထိထုတ်ပြန်ထားခြင်းမှာဖြစ်ပေါ်လာတာပါသမ္မတရာဇပက္ဆာအနေနဲ့သူ့ရဲ့အနာပြအုပ်ချုပ်မှုကိုပြည်သူတွေလက်မခံတော့ဘူးဆိုတာနားလည်သဘောပေါက်သင့်ပြီလို့အဓိကအတိုက်ခံပါတီ SJB အမတ်ဟာရှာဒဆယ်ဗာက AFP ကိုပြောကြားခဲ့ပါတယ်အာဖရိကတိုက်မာလီနိုင်ငံအလပိုင်းကျေးရွာတရွာမှာလူပေါင်းအများအပြားကိုစက်ဖြတ်ခဲ့တဲ့စိတ်အနှောင့်အယှက်ဖြစ်ဖွယ်လူရက်တွေကိုအမေရိကန်ပြည်ထောင်စုကစောင့်ကြည့်နေတယ်လို့နိုင်ငံရေးဌာနပြောခွင့်ရ Net Price ကတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။တလတာအချိန်ဟုန်မြန်မာလာခဲ့တဲ့အကြမ်းဖက်ပဋိပက္ခမှာအစ္စလာမ်စစ်သွေးကြွ200ကျော်ကိုစုပ်စင်ခဲ့တယ်လို့မာလီစစ်တပ်ကစနေနေ့မှာပြောကြားခဲ့တာပါမာလီအနာဒင်းစီအစိုးရကဖေဗရူလာမှာကျင်းပမဲ့ဒီမိုကရေစီရွေးကောက်ပွဲကိုရှင်းဆိုင်ခဲ့ရရဲ့ရုရှားနိုင်ငံဗဂနာအုပ်စုပိုင်းပုဂ္ဂလိကစစ်ဘဆိုင်ရာလုပ်ငန်းတွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ရရဲ့ကြောင့်အနောက်နိုင်ငံတွေနဲ့မာလီစစ်အစိုးရတို့အကြဆက်ဆံရေးတင်းမာနေခဲ့တာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားဌာနရဲ့ကြီးညာချက်ထဲမှာတော့မာလီမျိုးတော်ဘမာကိုနဲ့မိုင်250ကျော်ဝေးတဲ့အဲ့ဒီကြေးရွာကစက်ပြတ်မှုတွေနဲ့ပတ်သက်လို့ဘသူတွေတာဝန်ရှိတယ်ဆိုတာကိုရှင်းရှင်းလင်းလင်းမရှိသေးဘူးလို့ဖော်ပြထားပါတယ်။တချို့သတင်းတွေအရဒီတပ်ဖြတ်မှုမှာတာဝန်ရှိသူတွေဟာရုရှားအစိုးရကြောထောက်နောက်ခံပြုထားတဲ့ ဗဂနာအုပ်စုနဲ့ဆက်ဆက်မှုရှိတယ်လို့ဖော်ပြနေပြီးတခြားသတင်းတွေကတော့မာဒီလက်နက်ကင်တွေဟာအစွန်းရောက်အကြမ်းဖက်အုပ်စုတွေကိုပစ်မှတ်ထားခဲ့တယ်လို့ဖော်ပြထားကြောင်းအမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Net Price ကဆိုပါတယ်။ဝါရှင်တန်မြို့တော်မှာရှိတဲ့ရုရှားသံရုံးအရာရှိတွေကတော့ဗဂနာအုပ်စုပါဝင်ပတ်သက်နေတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတစုံတရာပြောကြားဖို့ညှင်းဆန်ခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်မြို့လယ်ကောင်မှာပောက်ကွဲမှုတစ်ရက်ဖြစ်ပွားခဲ့တဲ့အတွက်လူ15ဦးမကထိခိုက်ဒဏ်ရာရရှိသွားပါတယ်။ပောက်ကွဲမှုဘာကြောင့်ဖြစ်ရလဲဆိုတာရှင်းရှင်းလင်းလင်းမရှိဘူး။ဘသူဘဝလက်ဆက်ဖြစ်တယ်ဆိုတာကိုလည်းပြောဆိုသေးသူမရှိသလိုတာလီဘန်အာဏာပိုင်တို့ကလည်းပဲမှတ်ချက်မပေးသေးပါဘူး။ဒဏ်ရာရသူတွေကိုလမ်းသွားလမ်းလာတွေသယ်ဆောင်နေကြပုံ AP သတင်းဌာနရဲ့ဗီဒီယိုတစ်ခုမှဖော်ပြထားပါတယ်။ဈေးတစ်ခုအတွင်းငွေလက်လက်ရေးပြုလုပ်တဲ့နေရာမှာပောက်ကွဲရတာဖြစ်တယ်လို့ငွေကုံတူကဆိုပါတယ်။ဒါဟာလာတန်ဂျာအတွင်းအာဖဂန်မြို့တော်မှာပောက်ကွဲရတာဖြစ်ပြီးတာလီဘန်တွေသိမ်းပိုက်ပြီးချိန်ကစလို့လုံခြုံရေးကိုတိုးမြင့်ချထားခြင်းလည်းဖြစ်ပါတယ်။ဂျာမနီနိုင်ငံမှာအသက်60အရွယ်အမျိုးသားတူဟာကိုဗစ်ကာကွယ်ဆေးအကြိမ်ပေါင်း90ထိုးပြီးဆေးထိုးပြီးကြောင်းလက်မှတ်တွေကိုဆေးမထိုးလူသူတွေလိင်ညာအဆုံးပြုနိုင်အောင်ရောင်းစားခဲ့ပါတယ်။ဂျာမနီနိုင်ငံရဲ့ပုဂ္ဂိုလ်ရေးဆိုင်ရာစီမံရေးနာမည်ဖော်ပြမထားတဲ့အဲ့ဒီလူဟာဂျာမနီအစီပိုင်းဆက်ဇွန်နီပြည်နယ်ကိုဗစ်ကာကွယ်ဆေးထိုးစခန်းတွေမှာလက်နက်ချီနေထိုင်ပြီးဆေးထုတ်မှုကြင်ခံယူနေကြတာဂျာမန်ရဲတွေဒီလာအတွင်းဖော်ထုတ်နိုင်ခဲ့တဲ့အချိန်အထိပဲလို့ဂျာမန်သတင်းထင်တာ DPA ကတင်းငင်းနေနေမှာရေးသားပါတယ်ဒီလူကိုထိမ့်မြင့်ထားခြင်းမရှိပေမဲ့ကာကွယ်ဆေးထိုးကပ်ပြားတွေကိုခွင့်ပြုချက်မဲ့ထုတ်ပေးမှုအထောက်အထားအတူပြုလုပ်မှုနဲ့အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုပြုလုပ်နေပါတယ်။ရဲတွေဟာနာမည်ဖော်ပြမထားတဲ့ဆေးထိုးကြောင်ကပ်ပြားအများအပြားကိုသူစီကသိမ်းဆည်းရမိခဲ့ပြီးတော့ပြစ်မှုဆိုင်ရာဥပဒေကြောင့်အရေးယူဖို့စတင်ဆောင်ရွက်နေကြပြီလည်းဖြစ်ပါတယ်။အမျိုးအစားအများအပြားပါဝင်တဲ့ကိုဗစ်ကာကွယ်ဆေးအကြိမ်ပေါင်း90ခန်းထိုးနှံမှုကိုခံယူခဲ့တဲ့အတွက်ဒီမျိုးသားရဲ့ကျန်းမာရေးအပေါ်မှာဘယ်လိုသက်ရောက်မှုရှိနိုင်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။
ထိတ်တန့်ရောက်တဲ့နေ့ကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့တင်ပြပေးခဲ့တာပါရှင်။အခုကတော့ယူကရိန်းစစ်ပွဲနဲ့ပတ်သက်တဲ့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။ယူကရိန်းနိုင်ငံဘူချာမြို့နယ်နိုင်ငံရဲ့တခြားဒေသတွေမှာရုရှားတပ်ဖွဲ့တွေရဲ့အစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတဲ့သတင်းတွေထွက်ပေါ်လာပြီးနောက်မှာတော့ရုရှားအပေါ်မှာနိုင်ငံတကာကအကြီးအကျယ်ဝေဖန်ရှုတ်ချနေကြပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေထပ်မံရင်ဆိုင်ရမယ်လို့ပြောဆိုကြသလိုလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုလုပ်ဖို့လည်းတောင်းဆိုနေကြပါတယ်။နားဆင်ကြပါရှင်။ရုရှားအနေနဲ့ဥရောပရဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့ထပ်ပြီးရင်ဆိုင်ရမယ်လို့ဥရောပကောင်စီအကြီးအကျယ်ချာမိုက်ကယ်ကအီဘီလာ3ရက်နေမှာ Twitter လူမှုကွန်ရက်မှာရေးပါတယ် Keep Data တွင်မှာရုရှားစစ်တပ်ကျူးလွန်ခဲ့တဲ့ရက်ဆက်ချမ်းချုပ်မှုပုံတွေကြောင့်တုံးလှုပ်6ချားရာကြောင်းလဲဥရောပကောင်စီအကြီးအကဲကပြောပါတယ်ဂျာမနီဝန်ကြီးချုပ် Olaf Scholz ကတော့ Ukraine နိုင်ငံဘူချားမြို့မှာရုရှားတို့ကျူးလွန်တယ်ဆိုတဲ့စစ်ရာဇဝတ်မှုဆိုင်ရာဆွတ်ဆွဲချက်တွေအပေါ်ပြင်းပြင်းထန်ထန်ရှုတ်ချလိုက်ပြီးနိုင်ငံတကာအဖွဲ့အစည်းတွေဘက်ကလွတ်လပ်စွာစုံစမ်းစစ်ဆေးဖို့လဲတောင်းဆိုလိုက်ပါတယ
်။ In diesen Stunden erreichen uns furchtbare und grauenerregende Aufnahmen aus der Ukraine.
Kiew ရဲ့မြောက်ပိုင်းကဘူချာမြို့ဟာပြီးခဲ့တဲ့ရက်ပိုင်းတွေကအထိရုရှားစစ်တပ်ကထိန်းချုပ်ထားခဲ့တာဖြစ်ပြီးဘူချာမှာအရသာဒါဇင်နဲ့ချီပြစ်ခတ်တပ်ပြတ်ခံရတာကိုတွေ့ရပါတယ်။နောက်နေ့ပေါ်မှာလဲရုပ်အလောင်းတွေပြန်ကျဲနေပါတယ်။ရုံလောင်းတွေကိုလည်းဖြစ်တယ်လို့မြှုပ်နှံထားတာပါ။တည်ဆုံးသူတွေထဲမှာအသက်ကြီးသူတွေကလေးတွေနဲ့အမျိုးသမီးတွေပါဝင်တယ်လို့ပြောဆိုနေကြပါတယ်။အရသာတွေကိုတပ်ဖြတ်မှုဟာစစ်ရာဇဝတ်မှုဖြစ်ပါတယ
်။ယူကရိန်းနိုင်ငံအေပင်းနဲ့ဘူချာတို့လိုမြို့ငယ်တွေမှာကျူးကျော်တပ်ဖွဲ့တွေရဲ့တုံးလှုပ်6ချားပွဲလုပ်ရံများရဲ့တပ်တွေအထောက်ထားတွေပိုပြီးများလာနေတာကိုဗြိတိန်အစိုးရဘက်ကတွေ့ရှိထားကြောင်းနိုင်ငံခြားရေးဝန်ကြီးလီစ်ထရပ်စ်ကကြေညာချက်မှာပြောပါတယ်။ဘူချာမြို့ကိုရုရှားတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့ကာလအတွင်းဒေသခံအရသာ300လောက်ပြစ်ခတ်ခံရကြောင်းဘူချာမြို့တော်ဝင်အနာတိုလီဖက်ဒရော့ကအီဘီလာ၂ရက်နေမှာပြောပါတယ်။တည်ဆုံးသူ280လောက်ကိုအစုလိုက်မြုပ်နှံထားတယ်လို့ပြောဆိုကြပြီးကျန်တဲ့တည်ဆုံးသူတွေကတော့လမ်းမတွေပေါ်မှာရှိနေပါတယ်။တည်ဆုံးသူရုပ်အလောင်းတွေရဲ့ပုံတွေနဲ့တည်နေတဲ့ပုံတွေလည်းလူမှုကွန်ရက်မီဒီယာတွေမှာပြန့်နေပါတယ်။ ရုရှားသိမ်းပိုက်မှုကြောင့်ဖြစ်ရတာလို့ဘူချာမြို့တော်ဝင်ဖက်ဒရုကရဲ့ပြောဆိုချက်ကိုကိုကဖော်ပြချပါတယ်။ဒီသတင်းတွေအပေါ်ရုရှားဘက်ကတော့တုံ့ပြန်ပြောဆိုတာမရှိပါဘူး။ဘူချာနဲ့တခြားသောကီယက်စင်ချေဘုံကဖြစ်ရတွေ့ကိုလူမျိုးတုံးတတ်ဖြတ်မှုအဖြစ်သတ်မှတ်ရမှာဖြစ်တယ်လို့ကီယက်မြို့တော်ဝင်ဗီတာလီကလက်ချ်ကော့ဖ်ကဂျာမနီဘီလ်ဒ်သတင်းစာကိုပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်မှာတာဝန်ရှိတယ်လို့လည်းသူကပြောပါတယ်။ကီယက်မြို့တော်ဝင်ဗီတာလီကလက်ချ်ကော့ဖ်ကတနင်္ဂနွေနေ့မှာဘူချာမြို့ကိုသွားရောက်ခဲ့တာပါ
။ Я не розумію жодної людини, яка
ဒီလိုလုံရတဲ့ကိုလှုပ်ရှားသူတွေကိုနားမလည်နိုင်ပါဘူး။ဒါပေမဲ့လည်းတခြားသောယူကရိန်းမြို့တွေမှာလည်းအလားတူဖြစ်ရတဲ့အများအပြားရှိမယ်လို့ယုံကြည်ပါတယ်။ကျူးကျော်သူတွေပြန်လည်ပေးဆပ်ရပါလိမ့်မယ
်။ယူကရိန်းနိုင်ငံခြားရေးဝန်ကြီးဒီမက်ထရိုကူလဘာကလည်းဘူချာဆုလိုက်ပြုံလိုက်တက်ဖြတ်မှုဟာတမင်ရည်ရွယ်တဲ့လုပ်ရလို့ပြောပါတယ်ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ဘက်ကပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုချက်ချင်းချမှတ်ဖို့လဲတောင်းဆိုကြောင်းယူကရိန်းနိုင်ငံခြားရေးဝန်ကြီးကအေဘီလ3ရက်နေ့မှာ Twitter လူမှုကွန်ရက်မှာရေးပါတယ်ယူကရိန်းနိုင်ငံမြို့တော် Kiev နဲ့မြောက်ပိုင်းမြို့ကြီးတွေဖြစ်တဲ့ Chernihiv နဲ့ Kharkiv တို့ကနေရုရှားတပ်ဖွဲ့တွေဆုတ်ခွာချိန်မှာပဲရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်ဆွဆွဲချက်တွေထွက်ပေါ်လာတာဖြစ်ပါတယ်။ယူကရိန်းနိုင်ငံ Kiev ဒေသတွေနောက် Chernihiv, Kharkiv တို့ကသိမ်းပိုက်ဒေသတွေမှာရုရှားစစ်တပ်ရဲ့အရက်သားတွေအပေါ်စစ်ပွဲဥပဒေချိုးဖောက်မှုမှတ်တမ်းအများပြားရှိကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်ခြေဆိုင်လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ HRW ကလည်းအေဘီလ3ရက်နေ့မှာပြောဆိုထားပါတယ်။ယူကရိန်းမှာကျန်းမာရေးဆောင်ရှောက်မှုဆိုင်ရာအချက်အလက်တွေလည်းကြုံတွေ့နေရတဲ့အကြောင်းပြင်ပြပေးလိုပါတယ်။ယူကရိန်းနိုင်ငံမှာကြီးမားလာတဲ့ကျန်းမာရေးဆိုင်ရာအချက်အလက်တွေဟာအခုဖြစ်နေတဲ့ပဋိပက္ခတွေထက်ကိုပိုပြီးကြာရှည်လာနိုင်ပွဲရှိတယ်လို့နိုင်ငံတကာချက်ချင်းညီများအသင်းနဲ့လာချမ်းညီများအသင်းတို့ကသတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာကနေလီဆာရှလိုင်းသတင်းပေးပို့ထားတာကိုကိုခင်မောင်စိုးမင်းကပြောပြပေးပါမယ်။
ရုရှားတပ်ဖွဲ့တွေယူကရိန်းနိုင်ငံကိုကျူးကျော်ခဲ့တဲ့ပြီးခဲ့တဲ့သတင်း၅ပတ်လောက်ကလေးကချက်ချင်းဒီအဖွဲ့ချုပ် RCF ဥက္ကဋ္ဌဖရန်စာဂိုရိုကာဟာအခြေအနေတွေကိုလေ့လာအကဲခတ်ဖို့အတွက်ယူကရိန်းနဲ့ရိုမေးနီးယားနိုင်ငံကိုတွားရောက်ခဲ့ပါတယ်။အခုဆက်လက်ဖြစ်ပွားနေတဲ့စစ်ပွဲကြောင့်ယူကရိန်းနိုင်ငံကနေထွက်ခွာလာခဲ့ကြတဲ့သူတိုင်းမှာအထီးအခိုက်အနာတရမဖြစ်တဲ့သူဆိုလို့တယောက်မှမရှိဘူးလို့သူကပြောပါတယ်။ယူကရိန်းမှာလူဦးရေ18သန်းလောက်ဒါမှမဟုတ်တနိုင်ငံလုံးလူဦးရေရဲ့3ပုံ2ပုံလောက်ဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေလိမ့်မယ်လို့လည်းသူကခန့်မှန်းပါတယ်။ဒါအပြင်ပြည်တွင်းစစ်ပြေးဒုက္ခသည်6သန်းခွဲနဲ့အိနီချင်းနိုင်ငံတွေကိုထွက်ပြေးသွားခဲ့ကြတဲ့ဒုက္ခသည်4သန်းကျော်ဟာနိုင်ငံတကာအကူအညီတွေလိုအပ်နေလိမ့်မယ်လို့လည်းသူကပြောပါတယ်။အဲ့ဒီလိုကျမ်းမာရေးဆိုင်ရာအရေးပေါ်လိုအပ်နေကြတဲ့အချက်အလက်ကြီးကိုသူ့အနေနဲ့မြင်တွေ့နေရတဲ့အတွက်ကြောင့်စိုးရိမ်မိတယ်လို့လည်းသူကပြောပါတယ်။ယူကရိန်းနိုင်ငံမှာစေယုံစေကန်းတွေလူနာပင်ရင်တွေနဲ့ကျန်းမာရေးဝန်ထမ်းတွေကိုရုရှားတပ်ဖွဲ့တွေကတိုက်ခိုက်နေကြတဲ့အတွက်ကြောင့်တန်ပေါင်းများစွာသောလူတွေဟာကျန်းမာရေးဆိုင်ရာစောင့်ရှောက်မှုဆေးကုသမှုမရကြတော့ဘူးလို့သူကပြောပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကလည်းယူကရိန်းနိုင်ငံမှာကျန်းမာရေးဆိုင်ရာစောင့်ရှောက်မှုပြီးတဲ့နေရာပေါင်း80ကျော်တိုက်ခိုက်တာခံခဲ့ရပြီးတချို့ကိုဖျက်ဆီးတာခံခဲ့ရတယ်လို့ပြောပါတယ်။အနည်းဆုံးလူ82ဦးအသက်ခံခဲ့ကြပြီး38ဦးဒဏ်ရာရှိခဲ့တယ်လို့လည်းသူကပြောပါတယ်။အဲဒီလိုအကြမ်းဖက်မှုတွေကြောင့်လူအများအပြားဟာသူတို့ပုံအောင်နေတဲ့ခံကြုပ်တွေကနေထွက်ပြီးကျန်းမာရေးအဆောင်အရှောက်တွေရယူဖို့အတွက်ကြောက်ရွံ့နေကြတယ်လို့လည်းချက်ချင်းဒီအဖွဲ့ချုပ် RCF ဥက္ကဋ္ဌရိုကာကပြောပါတယ
်။ Many are also cut off from regular access to clean water, leaving them at an elevated risk.
လူအများအပြားဟာအရင်ကလိုပုံမှန်သုံးနေကြရေတန့်တွေဖြတ်တောက်ခတ်ထားရပြီးကုဆက်ယောဂဖြစ်ပွားလာနိုင်တဲ့အခြေအနေတွေအောက်မှာနေနေကြရပါတယ်။ဒါအပြင်လူအများအပြားပြင်းညံ့နေအောင်နေထိုင်နေကြရတဲ့အတွက်ရေရရှိမှုနဲ့မိလာစနစ်တွေလည်းခြုံရင့်နေကြပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်အသက်ရှူလမ်းကြောင်းနဲ့ရေကနေကုဆက်တဲ့ယောဂတွေပုံမှန်ဖြစ်ပွားလာနိုင်ခြေရှိပါတယ်
။ချက်ချင်းဒီအဖွဲ့ချုပ် RCF ဥက္ကဋ္ဌဖရန်စီကိုရိုကာကချက်ချင်းဒီအဖွဲ့ကစေတနာဝန်ထမ်းတွေကနေလုံခြုံတဲ့အိမ်သားတွေနဲ့ရေကြိုးကမ်းတွေကိုပြန်လည်လှုပ်ဆောင်ပေးနေကြတယ်လို့ပြောပါတယ်။ဒါအပြင်ရေနဲ့တကူရေတန့်ရှင်းမှုအသုံးဆောင်တွေကိုလည်းဝေပေးနေတယ်လို့သူကပြောပါတယ်။
Across the county, volunteers are providing first aid and psychosocial support, transporting people to hospital.
Ukraine နိုင်ငံတဝန်းလုံးကိုစေတနာဝန်ထမ်းတွေကရှေးဥတုနာပြုစုခြင်းနဲ့စိတ်ပိုင်းဆိုင်ရာအထောက်အကူပစ္စည်းတွေကိုပေးဝေနေကြပါတယ်။ဒါအပြင်လူနာတွေကိုဆေးရုံပို့ပေးနေတာတွေ၊ကွဲကွာနေကြတဲ့မိသားစုတွေကိုပြန်လည်တွေ့ဆုံအောင်တစ်ချိန်နီးအရေးပေါ်ဆက်သွယ်ရေးလိုင်းတွေကနေအကူအညီပေးနေတာတွေလှုပ်ဆောင်နေကြပါတယ်။တစ်ချိန်တည်းမှာပဲဘုံခိုတဲ့နေရာတွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီနဲ့စေဘဆိုင်ရာအတုံးဆောင်နေပေးပို့ပေးနေပါတယ်တစ်ဆက်တည်းမှာပဲစစ်ပြေးဒုက္ခတွေအတွက်ယာယီနေထိုင်တဲ့နေရာတွေကိုလည်းလှုပ်ဆောင်ပေးနေပါတယ
်အဲ့ဒီလိုဆောင်ရွက်ပေးနေကြတဲ့ကြက်ချေနီစေတနာဝန်ထမ်းတွေကိုယ်တိုင်ကလည်းဒီစစ်ပွဲပရိပကရဲ့ရိုက်ခတ်မှုတန်းကိုခံနေကြရတယ်လို့လည်းသူကပြောပါတယ်သူတို့အထက်ကအတော်များများဟာအိမ်တွေအတိုင်းဝိုင်းတွေနဲ့ချစ်သူတွေဆုံးရှုံးကုန်ကြတယ်လို့လည်းဆိုပါတယ်သူတို့အနေနဲ့ဘလူပဲအန်နီယယ်တွေဝမ်းနည်းစရာတွေနဲ့ကြုံကြရပြီမဲ့စစ်ပွဲကြောင့်ဒုက္ခရောက်နေကြတဲ့သူတွေကိုတော့ဆက်လက်ကူညီနေကြတယ်လို့ပြောပါတယ်ယူကရိန်းနိုင်ငံကိုရုရှားကစတင်ကျူးကျော်ခဲ့တဲ့ဖေဖော်ဝါရီ24ရက်နေ့ကတည်းကစေတနာဝန်ထမ်းကြက်ချေနီတွေဟာယူကရိန်းနိုင်ငံသား4သိန်းကျော်ကိုအကူအညီတွေပေးခဲ့တယ်လို့လည်းသူကပြောဆိုပါတယ်ခင်ဗျာ
ဥက္ကမောင်ဆိုမင်းပြောပြပေးခဲ့တာပါရှင်စစ်တမ်းတဲ့ယူကရိန်းပြည်သူတွေအတွက်ရန်ပုံငွေရှာဖွေနေကြတဲ့အကြောင်းကိုလည်းတင်ပြပေးလိုပါတယ်။ယူကရိန်းနိုင်ငံကိုရုရှားကျူးကျော်တိုက်ခိုက်လို့အိုးအိမ်ဆွန့်ခွာခဲ့ကြရတဲ့ယူကရိန်းပြည်သူတွေအတွက်ရန်ပုံငွေပွဲနဲ့ဒုတိယကမ္ဘာစစ်အတွင်းနာဇီဂျာမနီတွေကြောင့်အသက်ဆုံးရှုံးခဲ့ရသူတွေကိုအမတ်တရပွဲအဖြစ်ရုရှားစန့်ကျင်သူတွေကအမေရိကန်ပြည်တော်စုကိုလိုရာဒိုပြည်နယ်မှာစုဝေးခဲ့ကြပါတယ်။ဒီအချောင်းဆာဗလာနာဖရီးစတိုင်လာခါယာကိုလိုရာဒိုပြည်နယ်ဒန်ဘာကနေပေးပို့တဲ့သတင်းကိုအလိမ္မာကပြောပြပေးပါမယ်ရှင်
။ယူကရိန်းနိုင်ငံနဲ့ရုရှားတပ်ဖွဲ့တွေဝင်ရောက်ကျူးကျော်တိုက်ခတ်လို့ပိုလန်နိုင်ငံကိုထွက်ပြေးသွားကြသူတွေ၊အိုးအိမ်မဲ့ယူကရိန်းပြည်သူတွေအတွက်အမေရိကန်ပြည်အောင်စုကိုလိုရာဒိုပြည်နယ်မှာရှိတဲ့ယူကရိန်းနဲ့ပိုလန်နိုင်ငံသားအတိုင်အဝန်ကဆေးဝါးအထောက်ပံ့ရန်ပုံငွေတွေအလုခံနေကြပါတယ်။
A lot of medical supplies are on the way to Ukraine.
ဆေးဘက်ဆိုင်ရာပစ္စည်းအတော်များများယူကရိန်းကိုရောက်ပါတော့မယ်။ဒီလိုထောက်ပံ့တွေလုပ်ကြကကျမတို့ရဲ့တာဝန်ပဲလေ။စစ်ဖြစ်နေသူတွေဒါကကျမတို့ရဲ့တာဝန်ပဲ။ကျမတို့ရဲ့နောက်ဆုံးတာဝန်ကတော့ယူကရိန်းနိုင်ငံပြန်တည်ထောင်ဖို့ကူညီပေးဖို့ပဲလို့ထင်ပါတယ်
။ဂျော်ဂျီယာတစ်ကီဟာယူကရိန်းနိုင်ငံကိုမရောက်ဘူးပဲ။အိုးအိမ်မဲ့ပြတ်သွားခဲ့ကြတဲ့ယူကရိန်းပြည်သူတွေကိုအကူအညီပေးဖို့သူ့ခင်မွန်ဟစ်နဲ့အတူဒီရန်ပုံငွေပွဲကိုလာခဲ့တာပါ
။ This sign we're going to put We have an entrance.
ဒီဆိုင်ပုတ်ကိုကျမတို့ရက်ကွက်အဝယ်မှာလူရိုက်မြန်ကိုချိတ်ထားချင်တာပါ။ကက်ခွာတွေနဲ့ကျမတို့အမျိုးတွေအတွက်ယူကရိန်းပြည်သူတွေပေးတဲ့တရားလုံးတွေကိုလည်းရထားပါရယ်
။ယူကရိန်းပြည်သူတွေအတွက်ထောက်ပံ့ပေးနေတဲ့ဒီရန်ပုံငွေပွဲကိုလာကြသူတော်တော်များများရဲ့သူငယ်ချင်းတွေမိသားစုဝင်တွေကယူကရိန်းနိုင်ငံမှာရှိနေပါသေးတယ်။ဒီလိုအဝေးရောက်တာတောင်ယူကရိန်းနိုင်ငံနဲ့အကူအညီလိုအပ်သူတွေနဲ့အတူရပ်တည်ဖို့သူတို့တက်နိုင်သမျှကြိုးစားနေကြတာပါ။
I want to support people to survive through this horrible time. I have my parents.
ဒီလိုကြောက်စရာကောင်းတဲ့အချိန်မှာအသက်ရှင်ကျန်ရည်သူတွေကိုကျမအကူအညီပေးချင်တယ်။ကျမမှာမိဘတွေရှိတယ်။တူမကလေးကလည်းယူကရိန်းမှာမိသားစုလိုအရန်ဖြစ်နေတဲ့တငယ်ချင်းတွေလည်းအများကြီးရှိတယ်။စိတ်ပါလက်ပါနှလုံးသားထဲကနေကျမတတ်နိုင်တာဘာပဲဖြစ်ဖြစ်လုပ်သွားမှာပါ။
ယူကရိန်းနိုင်ငံသားတွေအတွက်ထောက်ပံ့ပေးတဲ့ရန်ပုံငွေပွဲလာသူတူကလည်း
This kind of events very important because help
ဒီလိုရန်ပုံငွေပွဲမျိုးကအရန်ကိုအရေးကြီးပါတယ်အကူအညီလိုအပ်တဲ့သူတွေစီတိုက်ရိုက်ပေးဖို့ဒီမှာအလူခံနေကြတဲ့သူတွေကိုကူညီပေးပ
ါယူကရိန်းနိုင်ငံသားတွေကိုပိုလန်နိုင်ငံကပံ့ပိုးမှုတွေဆက်လုပ်နေတာအရန်ကိုကောင်းတယ်လို့ရန်ပုံငွေရှာဖွေရေးစေတနာဝန်ထမ်း Mark Dellin ကပြောပါတယ
် It's hard to imagine if you have a population
of 34 million ရှိပါတယ်နောက်ထပ်အင်းဒီဂျင်နိုင်ငံကလူနှစ်တန်းကိုဝန်ဝင်ပေးတာကစိတ်ကူးကြည့်ုံနဲ့ကိုတော်တော်ခက်ခဲတာလေ
Eagle Red Chango ကတော့ပြီးခဲ့တဲ့နှစ်ကပဲ Ukraine ကနေ Colorado ပြည်နယ်ကိုရွှေ့ပြောင်းနေထိုင်ခဲ့သူပါ American ရောက်ပိုလန်နိုင်ငံသားတွေနဲ့နေဆက်တလျှောက် Ukraine နိုင်ငံသားတွေကိုအကူအညီပေးနေတဲ့ပိုလန်နိုင်ငံသားတွေကိုသူကကြိုဆိုတာပါ
Sajzaki de organizowali Polacy nasi braty jakie duże pomagają Ukrainie
ဒီပွဲကို American ရောက်ပိုလန်သားတွေကစီစဉ်တာပါသူတို့ကကျွန်တော်တို့ယူကရိန်းနိုင်ငံသားတွေနဲ့ညီကိုလိုပါပဲ။ပိုလန်သားတွေကျွန်တော်တို့ကိုဒီလောက်အကူအညီပေးတာကျွန်တော်တို့စိတ်လှုပ်ရှားပါတယ်။ဒါကခိုင်မာတဲ့ခင်မင်မှုပါ။အကူအညီပေးမဲ့သူတွေရှိတယ်ဆိုတာကယူကရိန်းပြည်သူတွေသိထားဖို့အရေးကြီးပါတယ
်။အရင်ကဖြစ်ဖြစ်ခဲ့တာတွေလူတွေအမှတ်ရစေဖို့ကလည်းအရေးကြီးတယ်လို့ယူကရိန်းအမေရိကန်တက်ကြွလှုပ်ရှားသူတွေကဆိုပါတယ်။ဒုတိယကမ္ဘာစစ်အတွင်းကမြို့တော်ခီးဖ်မှာနာဇီဂျပန်တွေကယူကရိန်းကျူးတွေနဲ့တခြားသူတွေကိုတတ်ခဲ့တဲ့အချိန်မှအဖြစ်ကိုလိုရာဒိုပြည်နယ်ဒန်ဗာမြို့မှာစုဝေးခဲ့ကြတာပါ
it was like. We say in every generation we have to remember that it has an
always been easy. ဆိုတော့ကျမတို့သိတယ်အမြဲတမ်းမလွယ်ဘူးဆိုတာမျိုးဆက်တိုင်းကိုဒီနေရာကနေပြောခြင်းတယ်ကျမတို့ကူညီဖို့ရှေ့ထွက်လာတယ်ကျမမိသားစုကယူကရိန်းကလေသူတို့လွန်ခဲ့တဲ့နှစ်ရာချီကတည်းကထွက်မလာဘူးဆိုရင်ကျမလည်းဒီနေရာမှာပဲနေနေရမယ်တခုခုဖြစ်မှာကိုမကြောက်ရတဲ့နေရာမှာသူတို့သားသမီးမျိုးဆက်တွေထားဖို့လူတိုင်းထိုက်တန်ပါတယ်မြောက်ခန်းထဲမှာဘုံခိုခြင်းထဲမှာမအိပ်သင့်ဘူးလေ
ဒုတိယကမ္ဘာစစ်ရဲ့အကြမ်းဖက်မှုတွေနဲ့လက်ရှိရုရှားကျူးကျော်မှုတွေဟာအပြိုင်တူနေတယ်လို့ Irina Shetlock ကမြင်ပါတယ
် We would like to remind people what doesn't mean Holocaust what doesn't mean genocide
မြို့တုံးတပ်ဖြတ်မှု Holocaust genocide ဆိုတဲ့အဓိပ္ပာယ်ကိုသတိပေးချင်တာပါအခုလက်ရှိဥရောပအလဲပိုင်းမှာထပ်ပြီးတော့ဖြစ်နေပြန်ပါတယ်လူကြီးတွေရောကလေးတွေပါတည်နေကြတာပါ
ရန်ပုံငွေထောက်ပံ့တာတွေကိုသူတို့နိုင်ငံလွတ်မြောက်သည့်အထိတက်တက်ကြွကြွဆက်လက်လှုပ်ဆောင်သွားမယ်လို့ယူကရိန်းအရေးတက်ကြွလှုပ်ရှားသူတွေကကြေညာပြုထားကြပါတယ်။ယူကရိန်းနိုင်ငံရဲ့ရုရှားတပ်ဖွဲ့တွေရဲ့ကျူးကျော်မှုနဲ့အကြမ်းဖက်မှုတွေကိုသတိပြုမိစေဖို့ဒီပွဲကိုရည်ရွယ်တာပါ။ယူကရိန်းနိုင်ငံသားတွေကိုကူညီထောက်ပံ့ပေးတဲ့ဒီရန်ပုံငွေပွဲကိုဒန်ဘားမြို့ရဲ့ကောင်စီအဖွဲ့ဝင်ကန်ဒရာဘလက်ကကူညီဆောင်ရွက်ပေးခဲ့တာပါရှင်။
အလိမ်မှာပြောပြပေးခဲ့တာပါရှင်ယူကရိန်းရဲ့သတင်းဆောင်မတွေအပြီးမှာတော့ထိုင်းနိုင်ငံဘက်ကမြန်မာရွှေ့ပြောင်းတွေရဲ့သတင်းတပုတ်ကိုတင်ပြပေးလိုပါတယ်ထိုင်းနိုင်ငံတောင်ပိုင်းပါတနီမြို့ကထိုင်းငါးပန်းလေတစည်းပေါ်မှာလေဝမ်းပိုင်ငါးလောင်ခံတဲကငါးတွေကိုလေလုတ်သားတွေကတဲထုတ်ဖို့လုပ်တာမှာငါးအပုတ်နှံတွေကြောင့်စိတ်တင်ပြီးမြန်မာရေလုတ်သား၃ဦးရုတ်တရက်အသေးဆုံးခဲ့ပါတယ်တဦးကိုတော့ဆေးရုံပို့ကုသနေကြပါတယ်ဒီသတင်းကိုတော့ VOA သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းဖတ်တနီမြို့မှာမတ်လ31ရက်နေ့ညကမြန်မာရေလုတ်သား၃ဦးငါးဖက်လေတွင်အစိတ်တင်ပြီးအသက်ရှူကျက်သေဆုံးခဲ့ကြောင်းရှေ့ပြောင်းလို့သမားအခွင့်ရေးကွန်ရက် NWRN စုံလှမ်းပြီးနယ်ဟိုက်ရိုင်းမြို့တာဝန်ခံဥပယီကပြောပါတယ
်ငါမင်းလုံးဝင်လေကသူကပန်းလေးကိုတစ်ခါထွက်လို့ရှိရင်ဆေးရဲ့ဆင်းရဲ့ကြာတယ်မှသူကအဲ့လိုမျိုးဆိုတဲ့အခါပန်းလေးထိမှနေလို့သူကရတဲ့ငါးတွေကိုသူကပါကင်အဖြစ်ဒီမကောင်းတဲ့ငါးတွေပေါ့ဗျာ
ထောက်တယ်
အဲမကောင်းတဲ့ငါးတွေကိုဒီမှာပါကင်ထားတဲ့အခင်းမှာဒီငါးပေါင်းနဲ့တွေကအကုန်လုံးအဲ့မှာစူးပြီးတော့ဒီငါးထားတဲ့အခင်းကအစိုက်တက်နဲ့ကဲဖြစ်နေတာပေါ့မဒီကဲနဲ့ကိုရပြီဆိုလို့ရှိရင်ကျွန်တော်တို့လူအသက်ကိုသိစေနိုင်တယ်တို့တို့ကိုကြောက်ဖို့ကောင်းတယ်မပထမတရားဖြစ်တာဒီ၃ရာမှာပထမတရားဖြစ်တော့နောက်တရားကနေပြီးတော့ဆန်းပြီးတော့ကူတာပေါ့နော
်ဟု
တ်ကဲ့ဆန်းကူတော့သူလည်းမူးပြီးတော့လေးသွားတယ်သေးတယ်နောက်တရားဆန်းကူတော့တစ်ခါနောက်တရားလည်းအဲ့လိုပဲမူးပြီးတော့လေးပြီးတော့အဲ့မှာတစ်ခါတယ်အဲ့မှာအခန်းထဲမှာပဲသေးတာဒီ၄ရာမြောက်ကြတော့အတော်သေးတယ်သူကဆေးရုံရောက်သွားတယ်၄ရာမြောက်ကမသေးလိုက်ဘူးသေးတာက၃ရာပေါ့
လေလုတ်သားတွေဟာငါးဖက်နေပေါ်မှာအလုလုရင်ရုတ်တရက်တည်ဆုံးခဲ့တာဖြစ်လို့ဥပဒေကြောင်းအရလူမှုဖုံလုံးရေးအာမခံကြီးရအောင်ဆောင်ရွက်ပေးနေကြောင်းရှေ့ပြောင်းလူသမားအခွင့်ရေးခွန်ရရဲ့ဥက္ကဋ္ဌဦးအောင်ကျော်ကလည်းပြောပါတယ
်ဒီပေါ်မှာတောင်းဝန်ထမ်းဆောင်နေတဲ့နဲ့ဒီလိုမျိုးကြောက်ရအောင်မဖြစ်ခဲ့မှာကြောက်ဥပဒေကြောင်းအရထပ်ပြီးနဲ့နိုင်ငံကြီးရဲ့ရရှိအောင်ဆောင်ရွက်ပေးမယ်ဆိုတာမျိုးဇတိကံတဲ့ကိုတိန်ချစ်တာပေါ့နော်ဒီကအကန့်ဆုံးကမှဝန်ထမ်းဒီကြောင့်ဒီအရရရှိမှာဖြစ်ပါလေ။
တည်ဆုံးသွားသူတွေကတော့ရခိုင်ပြည်နယ်ကဖြစ်ပြီးရခိုင်ပြည်နယ်မြောက်ဦးမြို့နယ်လင်းညင်းတောင်ရွာဘူးရမညိုးရွာတောပွေရွာမှာနေထိုင်ကြသူတွေဖြစ်ကြပါတယ်။တည်ဆုံးသူ၃ယောက်ကတော့မောင်ဆာလကောငပြည့်ချီကိုညင်ကြီးကိုကျော်ဝင်းမောင်တို့ဖြစ်ကြပါတယ်ရှင်။
ထိုင်းချေဆိုင် VOA သတင်းထောက်မအေးအေးမှသတင်းပေးပို့ခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်သတင်းဆောင်မတွေကတော့ဒီလောက်ပါပဲရှင်မကြခင်မှာတော့သတင်းဖတ်ဆင်ကဏ္ဍတွေကိုတင်ပြပေးမှာပါ VOA မြန်မာပိုင်းအစီအစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးသောရရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်သောရရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်က ကျူရူဖန်ယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်။VOA American တန်ရက်2022ခုနှစ်ဧပြီလ4ရက်နေ့တနင်္လာနေ့မနေ့ကင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲကသုတထူးခြားစံပြသတင်းများသတင်းပတ်စင်ခဏတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ပြည်တွင်းနိုင်တည်ဆက်နေတဲ့ဒီစီစဉ်မှာတော့သတင်းမီဒီယာလွတ်လပ်ခွင့်ကိုဘာကြောင့်ကန့်သက်ထိန်းချုပ်ကြသလဲဆိုတာကိုဒီသတင်းပတ်မှာဆွေးနွေးတင်ပြထားပါတယ်။မိုင်းချင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေသတင်းမီဒီယာလွတ်လပ်ခွင့်ကိုဘာကြောင့်ကန့်သက်ထိန်းချုပ်ကြတာလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အာဖဂန်နစ္စတန်နိုင်ငံမှာ2021ဩဂုတ်လကစလို့တာလီဘန်တွေနိုင်ငံအာဏာကိုထိန်းချုပ်လိုက်ပြီးနောက်ပိုင်းသတင်းမီဒီယာတွေရဲ့လွတ်လပ်စွာရပ်တည်ခွင့်နဲ့ဖော်ပြခွင့်တွေကိုဇက်တိုက်ကန့်သက်ထိန်းချုပ်လာတာတွေ့ရပါတယ်။အဲ့ဒီလိုကန့်သက်ထိန်းချုပ်လာခဲ့ရမှာအခုလက်တလောလုံးရက်ကတော့ VOA နဲ့ BBC သတင်းအစီအစဉ်တွေအာဖဂန်မှာထုတ်လွှင့်နေမှုကိုတာလီဘန်တွေကတားမြစ်လိုက်တယ်လို့မတ်လ28ရက်နေ့ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်သွားပါတယ်။နယ်စည်းမခြားသတင်းသမားများအဖွဲ့ RSF ရဲ့2021ဒီဇင်ဘာလကထုတ်ပြန်တဲ့အစီရင်ခံစာတစ်ခုမှာလည်းအာဖဂန်မှာ9လအတွင်း40ရာခိုင်နှုန်းသောမီဒီယာတွေလုပ်ငန်းပိတ်သိမ်းလိုက်ရတဲ့အတွက်ဂျာနယ်လစ် 4600 အလောက်ကန်ဆုံးကျုံသွားတယ်။အဲ့ဒီလိုအလောက်ကန်ဆုံးကျုံတဲ့အထက်က80ရာခိုင်နှုန်းကျော်ဟာအမျိုးသမီးဂျာနယ်လစ်တွေဖြစ်တယ်လို့အစိုးရကစာကဆိုပါတယ်
။အာဖဂန်မှာအစ္စလာမ်ဥပဒေတွေအရအမျိုးသမီးတွေဟာပညာသင်ကြားခြင်းနဲ့အလောက်ကန်ရရှိရေးတွေမှာခွဲခြားဆက်ဆံခြင်းခံနေကြရပါတယ်။ပြီးခဲ့တဲ့မတ်လ23ရက်နေ့ကကျောင်းတွေပြန်ဖွင့်တဲ့အခါ6တန်းအထက်မိန်းကလေးတွေကိုကျောင်းတက်ခွင့်မပေးပါဘူး။အစ္စလာမ်ဥပဒေနဲ့အညီစီစဉ်စရာတွေပြင်ဆင်စရာတွေရှိသေးလို့ဆိုပြီးအကြောင်းပြကဆယ်ကျော်သက်အမျိုးသမီးငယ်တွေကိုကျောင်းတက်ခွင့်ပိတ်ပင်ခဲ့ပါတယ်။ဒီအခြေအနေကိုအာဖဂန်အမျိုးသမီးဂျာနယ်လစ်နဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတအုပ်ဖြစ်တဲ့ဆယ်မာကသိတဲ့အတိုင်းပဲလေအမျိုးသမီးတွေရဲ့အခွင့်အရေးဟာဘာသာရေးအယူအဆတွေနဲ့လုံးဝသက်ဆိုင်နေပါတယ်။ကျမတို့ဟာဘာသာရေးအစွန်းရောက်တွေနဲ့အမြဲတမ်းပဲသဘောထားတွေကွဲလွဲနေရပါတယ်လို့ဂျာမနီအတန်လွင့်ဌာနတစ်ခုဖြစ်တဲ့ DW ကိုပြောပါတယ်
။အာဖဂန်မှာလိုပါပဲရုရှားနိုင်ငံမှာလည်းမီဒီယာတွေကိုလွတ်လပ်စွာရပ်တည်ခွင့်မပေးပါဘူး။မီဒီယာတွေကိုအစိုးရကထိန်းချုပ်ထားပါတယ်။2021မီဒီယာလွတ်လပ်ခွင့်ညွှန်းကိန်းအရနိုင်ငံပေါင်း180နဲ့ရုရှားကအဆင့်150မှာရှိနေပါတယ်။ရုရှားမှာမီဒီယာတွေကိုကန့်သက်ထိန်းချုပ်လာတာဟာဆယ်စုနှစ်နဲ့ရှိနေခဲ့ပါပြီ။ပူတင်အာဏာရလာချိန်ကစပြီးမီဒီယာတွေကိုထိန်းချုပ်လာခဲ့တာပါ။2002ပူတင်သမ္မတအဖြစ်ကျန်းသစ္စာကျင်းဆိုတဲ့နေ့မှာပဲရုရှားရဲ့အကြီးဆုံးရုပ်မြင်သားကြားလိုင်းတစ်ခုဖြစ်တဲ့ NTV ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကဝင်ရောက်စီးနင်းခဲ့ပါတယ်။ပြောရရင်တော့ရုရှားမှာလွတ်လပ်တဲ့မီဒီယာတွေကိုစတင်နှိပ်ကွပ်တာဟာပူတင်သမ္မတဖြစ်တဲ့နေ့ကစတင်တယ်လို့ဆိုရမှာပါ။2014ခုနှစ်မှာခရိုင်းမီးယားဒေသကိုယူကရိန်းထံကတိမ်းပိတ်လိုက်ပြီးချိန်မှာတော့မီဒီယာတွေကိုပိုပြီးတိတိသားသားဖိနှိပ်ထိန်းချုပ်လာတာတွေ့ရပါတယ်။အခုနောက်ဆုံးယူကရိန်းကိုကျူးကျော်စစ်ဆင်နွှဲပြီးချိန်မှာတော့မီဒီယာဖိနှိပ်မှုဟာအပြင်းထန်ဆုံးနဲ့အဆိုးရွားဆုံးဖြစ်လာတယ်လို့ဆိုရမှာဖြစ်ပါတယ်။အသစ်ပြထမ်းလိုက်တဲ့ဥပဒေမှာဆိုရင်ယူကရိန်းကိုရုရှားကဝင်ရောက်တိုက်ခိုက်တာကိုမီဒီယာတွေအနေနဲ့စစ်ပွဲကျူးကျော်စစ်လို့မသုံးရဘူးလို့ပြထမ်းထားပါတယ်။အဲ့ဒီလိုသုံးခဲ့ရင်2015နှစ်ချမှတ်ခြင်းခံကြရမှာဖြစ်ပါတယ်။
အဲ့ဒီလိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့ဂျာကပဲရုရှားရုပ်မြင်သံကြားရဲ့သတင်းအယ်ဒီတာမရီနာအော့ဖ်ဆီယန်နီကိုဗာဟာအင်္ဂလိပ်လိုနိုဝါစစ်ပွဲအလိုမရှိရုရှားလိုစစ်ပွဲတွေရပ်ပါ ဝါရဖြတ်မှုတွေကိုမယုံကြပါနဲ့လို့ရေးထားတဲ့စိုင်းဘုတ်ကိုကိုင်ပြီးမက်ရှလာ14ရက်နေ့ကအစိုးရရဲ့ရုပ်သံသတင်းဌာနတစ်ခုဖြစ်တဲ့ First Channel သတင်းကြေညာနေချိန်မှာသတင်းကနေမှသတင်းကြေညာသူရဲ့နောက်ကနေဖြတ်လျှောက်ခဲ့ပါတယ်။အဲ့ဒီအဖြစ်ပြက်ဟာကဘာတလွားရေပန်းစားတဲ့သတင်းတစ်ခုဖြစ်ခဲ့ရပါတယ်။သတင်းအယ်ဒီတာမရီနာအော့ဖ်ဇန်နီကိုဗာကတော့ဖန်စီထိမ့်သိမ်းခြင်းခံရတယ်လို့ဆိုပါတယ်။ပါလို့အာဖဂန်လိုရုရှားလိုနိုင်ငံမျိုးတွေမှာမီဒီယာတွေကိုဖိနှိပ်ထိန်းချုပ်ထားတာလေလို့ DVB သတင်းဌာနကအက်ဒီတာယမင်းမြတ်အေးကိုမေးမြန်းတော့အခုလိုပြောပါတယ
်ဒီအာဏာရှင်စနစ်ကိုအသက်သွင်းတဲ့အတိုင်းမီဒီယာဒီသတင်းမီဒီယာတွေကိုတော့ရတဲ့နည်းနဲ့ထိန်းချုပ်ကြတာပါပဲ။ဘာကြောင့်လဲဆိုတော့ဒီပြည်သူလူထုစီကိုသတင်းမှန်စီစဉ်သွားမှာကိုသူတို့ကကြောက်တယ်ပြည်သူတွေမျက်စိပွင့်နားပွင့်ဖြစ်သွားမှာကိုစိုးရိမ်တယ်ဒါကြောင့်တက်လာတဲ့အာဏာရှင်တိုင်းဟာသတင်းမီဒီယာတွေကိုအရင်ဆုံးနှိပ်ကွပ်ဖို့ကြိုးစားကြတယ်အခုပူတင်ဆိုရင်လည်းဒီယူကရိန်းကိုသူ့ရဲ့စစ်တပ်တွေကကျူးကျော်ပေးမယ်ဒီ invasion ဆိုတဲ့စကားကိုလုံးဝသုံးခွင့်မပေးဘူး special military operation ဆိုပြီးသုံးရမယ်လို့ဆိုတယ်ဒီလိုမသုံးမဲနဲ့ invasion လို့သုံးလို့ချင်းရင်2015နှစ်တည်ချနိုင်နေဆိုတဲ့ဥပဒေကိုတောင်သူကကတ်ထုတ်လိုက်သေးတယ်။ဒါကသူကသူ့ပြည်သူတွေကိုသူညာတာ၊သူလှည့်စားတာ။ဒါပေမဲ့သူတို့ကိုယ်တိုင်ကတော့သူတို့လူကျင်တဲ့သတင်းတွေကိုတော့ဒီ propaganda လုပ်ကြတယ်။ဒီလွတ်လပ်တဲ့သတင်းမီဒီယာဆိုတာကသူတို့အတွက်ကအတားအဆီးဖြစ်နေတယ်။အဲ့တော့သူတို့ကိုကြိုးစင်ပုံမဲ့သူတွေလို့သူတို့မြင်နေတယ်။အဲ့တော့သတင်းတွေကိုသူတို့ပုံဖော်ခြင်းတလို့ပုံဖော်လို့မရတဲ့အတွက်သတင်းသမားတွေကိုတပ်ပစ်ထားမျိုးဖိနှိပ်ထားမျိုးနဲ့ဒါကမီဒီယာတွေကိုသတင်းယူခွင့်မပေးတာမျိုးတွေလုပ်ကြတာလို့မြင်ပါတယ
်။ဆီယာနာရှင်အုပ်ချုပ်တဲ့နိုင်ငံတွေအာနာရှင်ဆန်ဆန်အုပ်ချုပ်တဲ့နိုင်ငံတွေနဲ့ဘာသာရေးစွန့်ရောက်တွေအုပ်ချုပ်တဲ့နိုင်ငံတွေမှာမီဒီယာလွတ်လပ်ခွင့်မရှိကြပါဘူးမီဒီယာတွေကိုထိန်းချုပ်လိဖိနှိပ်လိရှိကြပါတယ်အဲ့ဒီလိုနိုင်ငံမျိုးတွေမှာမီဒီယာသမားတွေရဲ့ဘဝဟာခက်ခဲကြမ်းတမ်းတယ်လို့အန္တရာယ်လည်းများလာပါတယ်မီဒီယာလွတ်လပ်မှုမရှိတဲ့နိုင်ငံတွေမှာဘယ်လိုအကျိုးသက်ရောက်မှုတွေကြုံနိုင်တယ်လဲဆိုတာကိုတော့အီရန်နဲ့အာဖဂန်ကိုစောင့်ကြည့်လေ့လာရတဲ့ RSF ကရီဇာမိုအီနီရဲ့စကားကိုကိုးကားလိုပါတယ်မိုအီနီကညံဖြစ်တဲ့စီမံအုပ်ချုပ်မှုတွေကြောင့်ထိကိုက်နစ်နာဆုံးကျုံမှုတွေကိုဖော်ထုတ်နိုင်ဖို့အတွက်လွတ်လပ်တဲ့သတင်းမီဒီယာမရှိခဲ့ရင်ဘယ်သူတွေကမှဖော်ထုတ်ပြောဆိုနိုင်မှာမဟုတ်ပါဘူး။ငတ်မွမှု၊ဆင်းရဲမွဲတေမှု၊အာဂရိလိုက်စားမှု၊မူရစ်ဆေးဝါးကုန်ကူးမှု၊အခြားတွေးကြုံနိုင်တဲ့အန္တရာယ်တွေနဲ့ငြိမ်းချမ်းရေးကိုအဟန္တာဖြစ်စေနိုင်မှုစတာတွေကိုဘယ်သူကမှထောက်ပြပြောဆိုနိုင်မှာမဟုတ်ဘူးလို့ဆိုပါတယ်ခမညာ။
ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုကတော့သောရရှင်တို့ရဲ့ပေးစာတွေကိုပြန်ချပေးနေတဲ့သတင်းဘတ်ဆင်ခန်းတစ်ခုဖြစ်တဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်มาဖြစ်ပါတယ်မအေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်ရှင
်ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်မင်္ဂလာပါဖီယိုရေကျွန်တော်ကတော့ကြောက်ပတောင်းမြို့နယ်ကကိုဟိမင်းသူပါဖီယိုကထုံးလွှင့်တဲ့သတင်းစကားများကိုနေ့စဉ်ကြည့်ရှုနေပါတယ်အားလုံးကျန်းမာချမ်းသာကြပါစေဆိုပြီးတော့သရရှင်ကိုဟိမင်းသူ Facebook ကနေစာတော်လေးရေးလာပါတယ်ဖီယိုကိုနေ့တိုင်းနားဆင်နေပါတယ်ဆိုတဲ့သရရှင်ကတော့စင်ကာပူကဤဖြစ်ပါတယ
်မင်္ဂလာပါဖီယိုရေကျမကတော့စင်ကာပူမှာအလုပ်လုပ်ကိုင်နေသူတူပါပထမဆုံးစာရေးခြင်းမှာကျမရဲ့စာကိုဖတ်ပေးစေခြင်းပါတယ်ရင်ဖွင့်ကြတာလေးပေါ့သူများနိုင်ငံကတော့ကိုယ်နိုင်ငံထက်အဆအဆအရရတားလွန်နေတာမြင်ရတော့ကိုယ်အမိမြေအတွက်အရန်ကိုရင်နာမိပါတယ်သူများနိုင်ငံကဥပဒေစိုးမိုးနေတော့ကိုယ်နိုင်ငံကိုလည်းဧည့်သည်လိုမျိုးဖြစ်စေချင်ပါတယ်ဒါကတော့ကိုယ်ဖြစ်စေချင်တာပါအားလုံးလည်းမျှော်လင့်မယ်လို့ယုံကြည်ပါတယ်နေ့တိုင်းနေ့တိုင်း VOA ကိုနေ့တိုင်းနားထောင်ပါတယ်အစီအစဉ်အားလုံးကိုကြိုက်ပါတယ်တင်ဆက်သူတွေကိုလည်းလေးစားပါတယ
်ဟုတ်ကဲ့ပါရှင်အခုလိုအားပေးတဲ့အတွက်နောက်ပြီးတော့အခုလိုစာရေးလာတဲ့အတွက်ကိုအထူးကျေးဇူးတင်ပါတယ်ဟုတ်တာနဲ့ပြီးခဲ့တဲ့တနင်္ဂနွေမြန်မာပြည်ကပေးစာများအစီအစဉ်မှာစာဖော်ပြပေးခဲ့တဲ့ကိုတာက
ကျေးဇူးပါ VOE ခင်ဗျာကျွန်တော်ပေးပို့တဲ့စာကိုဖတ်ရှုတင်ဆက်ပြီးလို့ VOE မိသားစုတွေအားလုံးကျန်းမာကြပါစေခင်ဗျာလို့စာရေးလာပါတယ်ဒီလို message လေးဖတ်ရတော့သူစာဖတ်ပေးလိုက်တာကြားရပေါ့နော်ကျွန်တော်တော်ရရှင်တွေတခြားစောင့်နှားထောင်နေပါလားဆိုတာသိရလို့ဝမ်းသာပါတယ်သူ့လိုပဲနိုင်လင်းဆိုတဲ့တော်ရရှင်တေးတောင်းလာတာကိုတော့ messenger ကနေပြတော့ပဲကျွန်မပြန်ဖြေပေးလိုက်တာပါအဲ့ဒါသူကလည်းဟုတ်ကဲ့ပါခင်ဗျာတဲ့ပြန်လဲဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်တဲ့သူကလည်း message ပြန်ပို့ထားတာပါဒီလိုမျိုး message တွေလွယ်လွယ်ကူကူပို့လို့ရလို့သရရှင်နေနဲ့အမြဲလိုမျိုးထိတွေ့ဆက်သွယ်နိုင်တာကိုတော်တော်အဆင်ပြေတာပဲလို့တွေးမိပါတယ်ရှင်ကမ္ဘာထိတ်တန့်စီးရေးပြည်ပခဖြစ်နေတဲ့ယူကရိန်းနိုင်ငံပေါ်ရုရှားဆစ်ဆင်ရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီကျူးကျော်ဆစ်ဆဆခြင်းပဲရေးလာတဲ့သရရှင်ကတော့ယူကရိန်းဖြစ်ရပ်ကိုမြန်မာပြည်နဲ့ရှင်ပြီးတော့ရေးပြလာတာပါ
မင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်တာပါတဲ့ VOE အခုဆိုရုရှားကယူကရိန်းကိုကျူးကျော်ဆစ်ဆင်နွှဲလိုက်ပါပြီကျူးကျော်ဆစ်ကိုလည်းမြန်မာအကြမ်းဖက်ဆစ်ကောင်စီကထောက်ခံထားပါပြီကမ္ဘာကြီးအနေနဲ့မြန်မာစစ်တပ်ဟာရိုဟင်ဂျာတွေပေါ်လူမျိုးတုံးတပ်ဖြတ်နေတာအကြမ်းဖက်ဆစ်ကောင်စီရဲ့လောက်ရတွေကိုကြည်ချင်းဖြင့်တည်တာနိုင်ပါပြီအကြမ်းဖက်ဆစ်ကောင်စီကကိုယ်လူမျိုးကိုယ်တိုင်းပြည်ကိုတပ်ဖြတ်ဖျက်ဆီးနေတာတွေပေါ်ပေါ်တင်တင်လှုပ်ဆောင်နေတာတွေကိုကြည့်ရင်လဲလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်နေတဲ့သူလူတော်ထင်မိပါတယ်ဒီအတွက်လဲစကားစကိုအပြင်းထန်ဆုံးအရေးယူဆောင်ရွက်နိုင်ကြပါစေလို့ဆုတောင်းနေပါတယ
်မြန်မာနိုင်ငံကစကားစကိုအပြင်းထန်ဆုံးအရေးယူဆောင်ရွက်ပေးဖို့ဆုတောင်းနေပါတယ်ဒီတော်ရရှင်ပြောလာတာပါအခုဆိုရင်သူပြောတဲ့ရုရှားချူချော်စစ်ဆင်နွှဲလာတာတရင်ငါးပဲလဲကြော်သွားခဲ့ပါပြီအေပီလ2ရက်နေ့စနေနေ့ကပဲယူကရိန်းတပ်တွေကရုရှားတန်ကြပ်ကကားတွေအပြည့်စည်းပုံတွေနဲ့ပြည့်နေတဲ့ကီယက်မြို့တော်မြောက်ပိုင်းကနေရာတော်တော်များများပြန်လည်သိမ်းယူနေတဲ့ဆိုတဲ့သတင်းလည်းကြားရပါတယ်နော်ယူကရိန်းရှေ့ပိုင်းမှာစစ်စင်ရေးတွေကိုအာရုံစိုက်ဖို့ကီယက်ဝန်ကြီးမှာစစ်ရေးလျှော့ချမယ်ဆိုပြီးတော့ရုရှားကကြေညာခဲ့ပြီးတဲ့နောက်သတင်းဘက်ကစပြီးတော့ဒီမြောက်ပိုင်းဒေသတလွန်မြို့ရွာပေါင်း30ကျော်ကိုယူကရိန်းတပ်တွေပြန်ပြီးတော့သိမ်းပိုက်နိုင်ခဲ့ပြီလို့ယူကရိန်းသမ္မတဖလိုရီမီယာဇလန်စကီရဲ့အကြံပေးကလည်းပြောထားပါတယ်ဒီလိုမျိုးယူကရိန်းပေါ်ရုရှားစစ်စင်နေဆိုလို့ယူကရိန်းရဲ့နှမ်းရှင်ပြီးတော့မြန်မာနိုင်ငံအရေးကိုအားမလို့အမညာပြောလာကြတာတွေလည်းရှိပါတယ်။လည်းမပြောပါနဲ့ဆိုပြီးတော့ရေးလာတဲ့သရရှင်တယောက်ကတော့
ကုလသမဂ္ဂကုလလုံခြုံရေးကောင်စီအမေရိကန်ပြည်တိန်တို့ဟာကမ္ဘာကြီးမှာဒီမိုကရေစီတွေတရားမျှတမှုတွေလူအခွင့်အရေးတွေတတူးတူးပြောနေကြပေမဲ့သူတို့ကိုယ်တိုင်ကတော့တရားမျှတမှုကိုနည်းနည်းလေးမှမစင်စားမိကြဘူးလား။မြန်မာနိုင်ငံမှာဒီလောက်စစ်အာဏာရှင်တွေရဲ့မတရားအာဏာသိမ်းလူသက်မလိန်ကျင့်ရွာတွေအိမ်တွေမိရှို့လူတွေမိရှို့တပ်ဖြတ်အုပ်စာပစ္စည်းတွေခိုးယူဓမြတိုက်လူမျိုးရေးဘာသာရေးခွဲခြားသလိုဘယ်လူမျိုးဘယ်ဘာသာမှမချမ်းရက်ဆက်ရုံမာနေကြတပ်ဖြတ်နေကြလို့မြန်မာပြည်သူတွေအနေနဲ့ရော NUG CRPH နဲ့တန်မတ်ကြီးဦးကျော်မိုးထွန်းတို့ကိုယ်တိုင်ကရောနိုင်ငံတကာကနေသူတို့ကိုတားပေးဖို့ပန်ကြားပါတယ်မြန်မာစစ်တပ်ဟာအပီပီဆိုင်ရာဥပဒေတွေကိုကန်းကုံအောင်ချိုးဖောက်နေလို့လက်နက်တင်သွင်းမှုတွေပိတ်ပင်ပေးပါလေရင်မပြန်တမ်းရဆုံးတတ်မှတ်ပေးပါဒီလိုမှမဟုတ်ရင်လည်းဒိုင်ယန်နာအဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုထိရောက်တဲ့အကူအညီတွေပေးပါ R2B လွတ်ပေးပါလို့အစမပြတ်တောင်းဆိုနေကြပေမဲ့လူကြီးမင်းတို့ကပြည်သူတွေပေါ်ဖုတ်လေတဲ့ငပိရှိလေတော့မထင်ပဲ UNSC တကားကြီးပိတ်လိုက်ဖွင့်လိုက်နေပဲအလွန်မင်းဆိုရင်ပါတယ်အပြင်းအထန်ပြစ်တင်ရှုံချပါတယ်ပိတ်ဆို့အေးအေးယူပါတယ်နဲ့ပဲအချိန်ကုန်နေကြတယ်လေဗျာမြမပြည်သူတွေဟာကဘာမှာစစ်အာဏာရှင်တွေရဲ့အစွန်းရောက်ရက်ဆက်မှုတွေကိုခံနေရပါပြီ UNSC မှာတရုတ်ရုရှားပါနေသည့်မြမပြည်သူတွေဟာစစ်အာဏာရှင်တွေရဲ့ဘေးကပြေးမလွတ်ပါဘူးရုရှားကယူကရိန်းကိုတိုက်လို့ကုလအမေရိကန်နဲ့ကဘာနိုင်ငံအသီးသီးကအလင်းအမြန်အကူအညီတွေမျိုးဆယ်ပုံတပုံတော့ကူညီမဲဆိုရင်လူကြီးမင်းတို့တတူတူအမြုပ်ထွက်အောင်ပြောနေကြတဲ့ဒီမိုကရေစီကြီးအမြန်ဆုံးရရှိပြီးဆရာနာရှင်စနစ်ဆိုးကြီးအမြင့်ပြတ်ချုပ်ငိမ့်အောင်လုပ်နိုင်မှာပ
ါဒါကတော့မြမရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့လှုပ်ဆောင်ချက်တွေပေါ်မှာအားမလို့အားမရပြောလာတဲ့သရရှင်မှာဒီဖွင့်လာတဲ့သောရရှင်ရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်ရှင်မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ပြည့်စုံအောင်လို့လုပ်နေကြတဲ့သူတွေ ရခိုင်ရိုးမမှာရှိနေပါတယ်ဆိုတော့ရေးလာတဲ့သရရှင်တယောက်ရဲ့စာကတော့
ကျွန်တော်တို့စီမှာရခိုင်ရိုးမကနေတရားမဝင်တစ်ခိုးထိုးမှုတွေပေါ်ပေါ်များများလှုပ်ဆောင်ပြီးပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေတဲ့အရာတွေဖြစ်နေတာကိုမျက်မြင်တွေ့နေရသူပါအဲ့ဒီတရားခဏနေတဲ့တပ်သူတွေနဲ့လည်းဒေတာတွေရှိပါတယ်လိုအပ်ရင်တာဝန်သိပြည်သူတယောက်အနေနဲ့ကူညီဖို့အဆင်သင့်ပါပဲအရေးယူဖို့စုံစမ်းမှုတွေပြုလုပ်ပေးပါလို့တာဝန်သိပြည်သူတယောက်အနေနဲ့တင်ပြပါတယ်ခင်ဗျလက်ရှိရခိုင်ရိုးမဟာဒီလိုအခြေအနေတောင်ကရုံးဘွားကိုရောက်နေရပါတယ်ဒါဟာတဘာဝပတ်ဝန်းကျင်အတွက်အများကြီးဆုံးရှုံးနေနိုင်ရပါတယ
်ရခိုင်ရိုးမမှာတောင်ကရုံးတွေဖြစ်ပြီးတော့တဘာဝပတ်ဝန်းကျင်အတွက်ဆုံးရှုံးနေနိုင်မှုတွေကြီးမားပါတယ်ဆိုတော့ဒီသောရရှင်ဒီသက်ဆိုင်ရာသိစေဖို့အတွက် VOA ရတဆင့်ရင်ဖွင့်လာတာဖြစ်ပါတယ်ရှင်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာလည်းရက်ချင်ပါတယ်နော်သောရရှင်ဒီပို့ပြောကောင်းမွန်အစဉ်ပြတဲ့နေ့တစ်နေ့စနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်
ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မနက်ရနေ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းဝင်နေညပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
မအေးတနာကြပါရှင်အခုကတော့မညွညွလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုဒ္ဓအဖတ်စင်ခဏကိုတင်ပြပေးမှာဖြစ်ပါတယ်လူသမိုင်းချောင်းနဲ့မှာလူသားတွေအပေါ်ညှာတာမှုမထားဘဲရက်ဆက်ချမ်းချုပ်တဲ့နိုင်ငံအကြီးအကဲခေါင်းဆောင်တွေရှိတဲ့အထက်က20နဲ့21ရာစုတွေထဲအရက်ဆက်ဆုံးခေါင်းဆောင်တွေအဖြစ်သတ်မှတ်ခံထားရသူတွေဘယ်သူတွေလဲဆိုတာကိုဒီသတင်းပတ်မှာပြောပြပေးထားပါတယ်ရှင်
လူသားတွေရဲ့ဘဝမှာကိုနေထိုင်တဲ့နိုင်ငံကအုပ်ချုပ်သူနိုင်ငံခေါင်းဆောင်တွေရဲ့အစိုးအကောင်ကလည်းအရေးပါတဲ့အကြောင်းအရာတစ်ခုပါပဲ။ဒါကြောင့်ဟိုးနှစ်ပေါင်းများစွာတည်းကလူမှုကိုခေါင်းဆောင်အုပ်ချုပ်တဲ့သူတွေရှိခဲ့တာမှာလူသားတွေအပေါ်အင်မတန်မှရရက်ဆက်ဆက်ကြမ်းကြုတ်ကြတဲ့ခေါင်းဆောင်တွေအကြီးအကဲတွေအုပ်ချုပ်သူတွေဟာလူသမိုင်းကြောင်းတစ်လျှောက်မှာတွေ့ကြရပါတယ်။အဲ့ဒီတည်းက20ရာစုနဲ့21ရာစုတည်းအရက်ဆက်ဆုံးနိုင်ငံခေါင်းဆောင်တူအဖြစ်ဂျာမနီနာဇီရဲ့အကြီးအကဲခေါင်းဆောင်ကြီးဖြစ်တဲ့အဒော့ဖ်ဟစ်တလာကိုလိလာသူတွေကရည်ညွှန်းပြောဆိုကြပါတယ်
။ Mit Unterschied nur etwas nämlich die
Erkenntnis 1933ခုနှစ်ကနေ1945ခုနှစ်အတွင်းနာစီပါတီရဲ့ခေါင်းဆောင်တူလည်းဖြစ်ဂျာမနီရဲ့ဝန်ကြီးချုပ်လည်းဖြစ်တဲ့ဟစ်တလာဟာဒုတိယကမ္ဘာစစ်ကြီးမှာအဓိကတာဝန်ရှိသူတစ်ဦးဖြစ်တယ်လို့ဆိုကြပါတယ်။သူရဲ့ရက်ဆက်လာတဲ့စီမံခန့်ခွဲအုပ်ချုပ်မှုတွေဆုံးဖြတ်ချက်လုပ်ရတွေကြောင့်မိလောင်တိုက်သွင်းပြီးလူမျိုးရုံးတပ်ဖြတ်ခံရတဲ့ဂျူးလူမျိုးတွေအများဆုံးအပါအဝင်လူပေါင်းတန်း50ကျော်တည်ဆုံခဲ့ရပါတယ်။ဒါကြောင့်သူဟာဘိုဟီမီယန်ကွန်မြူနတီလို့ခေါ်တဲ့တေးဂီတာပညာရှင်တွေ၊ဗဂျီနဲ့တခြားအနုပညာရှင်တွေ၊စာပေပညာရှင်တွေ၊ဘာသာရေးယုံကြည်သက်ဝင်သူတွေရဲ့အတိုင်းဝိုင်းမှာပါဝင်ခဲ့တာကိုယုံကြည်ဖို့ခက်ခဲလာတယ်လို့လည်းသူ့အကြောင်းလည်လာသူတွေကပြောဆိုကြပါတယ်။
လူသားပေါင်းများစွာကိုရရက်ဆက်ဆက်အသက်တွေဆုံးရှုံးမှုအတွက်ဦးဆောင်သူဖြစ်တဲ့ဟစ်လာဟာ1950ရဲ့နှစ်အသက်50ချောင်းနှစ်အရွယ်မှာတော့သူ့ရဲ့ဘုန်းခိုကျင်းထဲမှာသူ့ကိုယ်သူတတ်သေးခဲ့တယ်လို့သမိုင်းတွေမှာရေးသားဖော်ပြကြပါတယ်။ဟစ်လာလိုပဲနောက်ထပ်ရက်ဆက်ကြံကြုတ်တဲ့ခေါင်းဆောင်တူကတော့ဆိုဗီယက်ပြည်အောင်စုကိုအနှစ် 30ရဲ့မှားရွက်နဲ့စီမံခန့်ခွဲအုပ်ချုပ်မှုတွေကြောင်းနှစ်30အတွင်းသူ့ရဲ့နိုင်ငံသား30ကျော်ဟာရရက်ဆက်ဆက်တပ်ဖြတ်ခံရတာတွေအစာရေစာငတ်မော့ခေါင်းပါမှုကြောင့်တေဆုံးရတာတွေရှိခဲ့ပါတယ်။သူ့အုပ်ချုပ်မှုကာလမှာဂျမန်အမျိုးသမီးပေါင်း1000ခွဲလောက်ဟာမတိန်ကျင့်ခံခဲ့ရတယ်လို့လည်းသမိုင်းတွေကဆိုပါတယ်။
သူ့ဘဝနဲ့ပတ်သက်ပြီးအန်အောစီယာဖြစ်ရတဲ့အကြောင်းအရာကတော့1958ခုနှစ်တွင်မှာသူဟာငြိမ်းချမ်းရေးနိုဘယ်ဆုရထားခြင်းကိုခံခဲ့ရပါတယ်။1995ခုနှစ်မှာတော့စတာလင်ဟာအုံနောက်လေးဖြတ်ရောဂါကြောင့်နှလုံးသွေးကြောပိတ်ပြီးသေဆုံးသွားခဲ့ပါတယ်။ 1995ခုနှစ်ကနေ1996ခုနှစ်အတွင်းကမ္ဘောဒီးယားမှာကွန်မြူနစ်အစိုးရဖြစ်အောင်ဂျိုးပန်းနေတဲ့ကာလအတွင်းသူ့ရဲ့အမိန့်ကြောင့်နိုင်ငံသားပေါင်း1000ဝန်းကျင်တပ်ဖြတ်ခံခဲ့ရပါတယ်။အဲ့ဒီအချိန်ကနိုင်ငံလူဦးရေရဲ့၄ဘုံတဘုံနီးပါးဖြစ်ပါတယ်။သူဟာတပ်ဖြတ်ခံရသူတွေရဲ့ဦးခေါင်းခွန်တွေကိုစုဆောင်းသိမ်းဆည်းထားလို့သူတဦးလည်းဖြစ်ပြီးရက်ဆက်တဲ့ခေါင်းဆောင်တဦးအဖြစ်ကမ
သတ်မှတ်ခံထားရသူတွေကတော့ဟစ်တလာနဲ့မဟာမိတ်ပြုခဲ့တဲ့အီတလီနိုင်ငံခေါင်းဆောင်ဘယ်နီတိုမူဆိုလီနီ၊တရုတ်နိုင်ငံကအာနာရှင်မော်စီတိုး၊မြောက်ကိုရီးယားကကင်မီဆွန်နဲ့သူ့ရဲ့အဖြစ်သူကင်ဂျုံအီ၊ယူဂန်ဒါနိုင်ငံကစစ်အာဏာရှင်အက်ဒီအာမင်၊ချီလီနိုင်ငံခေါင်းဆောင်စစ်အာဏာရှင်အော့ဂက်စတိုပီနိုချေ၊အီရန်နိုင်ငံခေါင်းဆောင်အာနာရှင်ဆဒမ်ဟူစိန်နဲ့စလိုဗေးကီးယားနိုင်ငံကသမရဟောင်းစလိုဗိုဒန်မီလိုဆေဗစ်တို့ဖြစ်ကြပါရဲ့ရှင
်။မညညလင်းတင်ပြပေးခဲ့တာပါရှင်။အခုတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုစူးစီးတင်ပြပေးမှာဖြစ်ပါတယ်။ဗီယက်နမ်လယ်သမားတစ်ယောက်ကဒေါ်လာ1000ချီသုံးပြီးမီနီဘတ်ကားတစ်စီးကိုတင်ကားအဖြစ်ပုံပြောင်းလိုက်ပါတယ်။တောင်ကိုရီးယားမှာတော့ဆေးမြင်ကြောင်ထိုးတာကိုဆေးပညာရှင်တွေဆရာဝန်တွေပဲလုပ်ရမယ်ဆိုပြီးတော့ဥပဒေပြဋ္ဌာန်းလိုက်ပါတယ်ဒီလိုကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုငင်းချက်နဲ့မခင်ဖြူထွေးတို့တင်ဆက်ထားပါတယ်ရှင
်ဗီယက်နမ်နိုင်ငံကလက်သမားတစ်ယောက်ဟာအမေရိကန်ဒေါ်လာ1000ချီအကုန်ချခံပြီးမီနီဘတ်ကားတစ်စီးကိုတင်ကားအဖြစ်ပုံပြောင်းလိုက်ပါတယ်မြို့တော်ဟနွိုင်းအရှေ့ဘက်မှာရှိတဲ့ဘက်ကင်းခရိုင်မှာနေထိုင်တဲ့အသက်32နှစ်အရွယ်လက်သမားထရွန်ဗန်ဒောင်ဟာသုံးနှစ်သားအရွယ်သားဖြစ်သူအတွက်ငွေကြေးနဲ့နိုင်ပေါင်းများစွာအကုန်ခံပြီး16ရောက်လောက်စီးလို့ရတဲ့ဘတ်ကားတစ်စီးကိုပြင်သစ်နိုင်ငံလုံး EBR 105 model ပုံစံတင်ကားတစ်စီးကိုတစ်သားတွေနဲ့ဆောက်လုပ်ခဲ့တာပါဒီတင်ကားမှာအရှေ 1.8 မီတာရှိတဲ့တစ်သားအမြောက်လဲတက်ဆင်ထားပြီးအမေရိကန်ဒေါ်လာ 11,000 ကုန်ကျခံခဲ့ပါတယ်အချိန်အားဖြင့်လဲ3လတာကြာခဲ့ပြီးတော့လုပ်ဖော်ကိုင်းဘက်2ဦးနဲ့အတူတိစောက်ခဲ့တာပါသားဖြစ်သူနဲ့အတူအပျော်မောင်းမှုအတွက်အခုလိုဖန်တီးခဲ့တာလို့လက်သမားထောင်က EFP သတင်းဌာနကိုပြောပါရယ်အတွင်ပိုင်းကားအင်ဂျင်နဲ့မီနီဘတ်ကားနဲ့ကြမ်းခင်းပိုင်းကိုတော့မူရင်းအတိုင်းချပြီးအပြင်ဘက်ကတင့်ကားပုံစံတစ်သားတွေကတ်ထားတာပါအခက်ခဲဆုံးအပိုင်းကတော့တင့်ကားတွေလိုမျိုးဘိတ်ရှစ်လုံးကိုတပြိုင်တည်းလဲအောင်ပြုပြင်ရတာဖြစ်ပါတယ်အဲဒါကြောင့်တင့်ကားဟာအမြန်ဆုံးတစ်နာရီ16မိုင်နှုန်းလောက်သာသွားနိုင်ပါတယ်ဒီထက်မြန်အောင်သွားရင်တော့ဘိန်းတွေကိုဆက်ထားတဲ့ဂျိုးတွေပြက်ကုန်ပြီးဘိန်းတွေကြားထဲညက်သွားနိုင်ပါတယ
်။တောင်ကိုရီးယားနိုင်ငံမှာဆေးမြင့်ကြောင်ထိုးတဲ့အလုပ်ကိုဆေးပညာရှင်တွေဆရာဝန်တွေကပဲလုပ်ရမယ်ဆိုတဲ့ဥပဒေကိုဖွဲ့စည်းပုံခုံရုံးကထပ်ပြီးအတည်ပြုဆုံးဖြတ်လိုက်တာကြောင့်တောင်ကိုရီးယားဆေးမြင့်ကြောင်တက်တူးပညာရှင်တွေကဝေဖန်နေကြပါတယ်။ဖွံ့ဖြိုးတိုးတက်ပြီးနိုင်ငံတွေထဲမှာတောင်ကိုရီးယားတနိုင်ငံနဲ့တရားဝင်ဆေးကုသခွင့်ရတဲ့ဆရာဝန်တွေကိုပဲဆေးမြင့်ကြောင်ထိုးခွင့်ပေးထားတာကြောင့်တောင်ကိုရီးယားကတက်တူးပညာရှင်9000နီးပါးအနေနဲ့ရဲအဖမ်းဆီးခံရနိုင်တာပါဥပဒေအရတားမြစ်ထားတာကိုဖောက်ဖျက်ရင်တော့ကိုရီးယားဝန်ငွေတန်း90နီးပါးနဲ့ညီမျှတဲ့အမေရိကန်ဒေါ်လာ 41,000 ကျော်အမြင့်ဆုံးဒဏ်ငွေချမှတ်ခံရနိုင်ပြီးတော့ထောင်ဒဏ်လဲချခံရနိုင်ပါတယ်တက်တူးပညာရှင်အသင်းအဖွဲ့တွေကလည်း2018ခုနှစ်ထဲကဒီလိုပိတ်ပင်မှုဟာ သူတို့ရဲ့လွတ်လပ်စွာအသက်မွေးမှုနဲ့ဖော်ထုတ်ခွင့်ကိုထိပါနေတယ်လို့တားမြစ်ထားတဲ့ဥပဒေကိုတရားစွဲစိန်ခေါ်လာခဲ့တာပါအခုနောက်ဆုံးမှာတော့ဒီလိုပိတ်ပင်တာဟာဖွဲ့စည်းပုံနဲ့ညီတယ်လို့တရားရုံးကဆုံးဖြတ်ပေးလိုက်ပြီးစေမင်းကြောင်ထိုးတာဟာဘေးအန္တရာယ်ကင်းဝေးရေးကိစ္စဖြစ်ပြီးဘေးထွက်ဆိုးကျိုးတွေရှိတယ်လို့ဆုံးဖြတ်ခဲ့ပါတယ်
မက္ကတာယာပညာရှင်တွေဟာကမ္ဘာနဲ့အဝေးဆုံးမှာရှိတဲ့ကြယ်တလုံးကိုရှာဖွေတွေ့ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း73ဘီလီယံနီးပါးအာကာသအစပိုင်းကပေါ်ပေါက်ခဲ့တဲ့အလွန်ပူပြီးအလွန်တောက်ပတဲ့ဒီကြယ်ကြီးကို Hubble အာကာသမှန်ပြောင်းအကူအညီနဲ့နိုင်ငံတကာအဖွဲ့တစ်ခုကရှာတွေ့ခဲ့တာပါ။ Big Bang မဟာပေါက်ကွဲမှုကြီးဖြစ်ပွားပြီးအနှစ်သန်း900နောက်ပိုင်းနှစ်ပေါင်း 12.8 ဘီလီယံလောက်ကဒီကြယ်ကြီးကိုမြင်လိုက်ရတာဖြစ်တယ်လို့ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကပါရဂူကျောင်းသားနက္ခတ္တရပညာရှင် Brian Welch ကပြောပါတယ်။ဒါပေမဲ့အခုအချိန်မှာတော့ဒီကြယ်ကြီးဟာမရှိတော့ဘဲပေါ်ထွက်လာပြီးနှစ်သန်းပေါင်းအနည်းငယ်အတွင်းမှာပေါက်ကွဲသွားခဲ့တာဖြစ်ပါတယ်။အခုမြင်နေရတဲ့အလင်းရောင်ဟာအဲ့ဒီအချိန်ကအလင်းရောင်ဖြစ်ပြီးတော့လက်ရှိနေလုံးကြီးထက်အစပေါင်း90ကြီးမယ်လို့ခန့်မှန်းတွက်ချက်ထားပါတယ်။အရင်ကစံချိန်တင်ထားခဲ့တဲ့ Egress လို့နာမည်ပေးထားတဲ့ကြယ်ကြီးကိုလည်း Hubble Telescope နဲ့တွေ့ခဲ့တာဖြစ်ပြီးလွန်ခဲ့တဲ့နှစ်ပေါင်း 9.4 ဘီလီယံကပေါ်ပေါက်ခဲ့တာပါအခုတွေ့ခဲ့တဲ့ကြယ်ကြီးကိုတော့ရှီဟောင်းအင်္ဂလိပ်စာနဲ့ Arundel မိုးတောက်ကျဲလို့နာမည်ပေးထားပါရဲ့ရှင
်စကူဂတ်ထူအခေါင်းတွေဟာဟောင်ကောင်မြို့ကအခေါင်းရှားပါမှုပြဿနာအတွက်ဖြေရှင်းမှုနည်းလမ်းတစ်ခုဖြစ်လာပါတယ်ဟောင်ကောင်မှာ COVID-19 ကူးစက်မှုတွေများလာပြီးလူသေဆုံးမှုတွေလည်းများလာတာကြောင့်လူသေထဲဖို့အခေါင်းတွေလည်းရှားပါလာတာပါစက္ကူအခေါင်းတွေဟာတဘာဝပတ်ဝန်းကျင်နဲ့လည်းကိုက်ညီပြီးတော့ပုံစံအမျိုးမျိုးနဲ့ဖန်တီးပေးနိုင်တာပါ။ဟောင်ကောင်အစိုးရအနေနဲ့လည်းအခေါင်းတွေကိုအသေးအတန်လိုက်မှားနေရပြီးအခေါင်းပေါင်း1,200လောက်ပြီးခဲ့တဲ့အပတ်ကလက်ခံရရှိခဲ့သလိုနောက်ထပ်လည်းရဖို့ရှိတယ်လို့ပြောပါတယ်။ဟောင်ကောင်မှာတစ်နေ့ကိုလူအယောက်200ပြန်မြနှုံးနဲ့သေနေတာကြောင့်လူသေအလောင်းထားတဲ့အေးအေးကန်းတွေမှလည်းဝင်ပိနေတာပါ။ဟောင်ကောင်မြို့ဟာလူဦးရေထူထပ်တဲ့မြို့ဖြစ်ပြီးနေရာရှားပါးတာကြောင့်ဒီတကြိုရာဟာထုံးစံဖြစ်ပြီးတော့တစ်သားသုံးမဟုတ်တစ်သားအစားထိုးအခေါင်းကိုအသုံးပြုကြတာပ
ါသူချာဆံပြသတင်းများအစီအစဉ်ကိုကိုငင်းချမ်းနဲ့မခင်ဖြူထွေးတို့တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့တင်းနယ်လာနေမနေ့ခင်အတွက်ထိတ်တန်းရောက်သတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်
ရုရှားတပ်တွေဆုတ်ခွာသွားတဲ့နေရာတွေကယူကရိန်းလမ်းမတွေပေါ်မှာတွေ့ရတဲ့လူသေအလောင်းတွေနဲ့ပတ်သက်ပြီးဒါဟာလူမျိုးရုံးတပ်ဖြတ်မှုဂျန်နိုဆိုက်ဖြစ်ကြောင်းယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကပြောကြားခဲ့တဲ့အပြင်ယူကရိန်းဟာရုရှားတပ်တွေရဲ့ဖျက်ဆီးတာမျိုးဖြုတ်တာကိုခံနေရတယ်လို့ပြောပါတယ်ယူကရိန်းအနောက်မြောက်ပိုင်းကနေရုရှားတပ်တွေဆုတ်ခွာသွားပြီးနောက်ပိုင်းဘူချာမျိုးကလေးကဒေသခံတွေတေချေပျက်စီးနေတဲ့ပုံတွေကိုကြည့်ရင်ဥရောပမှာဆယ်စုနှစ်နဲ့ချီမတွေ့မြင်ရတော့တဲ့အရက်သားတွေပေါ်ရရက်ဆက်ဆက်ပြုတ်မှုမှုတွေကိုအခုရုရှားတပ်တွေကကျူးလွန်နေတယ်ဆိုတာပြနေတယ်လို့နေတိုအတွင်းမှူးချုပ်ယန်စတိုရန်ဘတ်ကပြောကြားလိုက်ပါတယ်ရုရှားတွေဝင်ရောက်ကျူးကျော်တိုက်ခိုက်နေတဲ့ယူကရိန်းနိုင်ငံမှာအရက်သားတွေတေဆုံးနေတဲ့ပုံတွေကိုကြည့်ပြီးအလွန်ထိတ်လန့်တုန်လှုပ်ရကြောင်းနဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးထိရောက်တဲ့တာဝန်ခံတာဝန်ယူမှုရှိစေဖို့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကတင်းငွေတွင်နေမှာတောင်းဆိုလိုက်ပါတယ်။တိရီလင်္ကာနိုင်ငံမှာအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုရပ်တန့်ဖို့အတွက်လူမှုကွန်ရက်မီဒီယာတွေကိုအမှောင်ချထားချိန်မှာပဲသမရနဲ့သူ့ရဲ့အကိုဝန်ကြီးချုပ်တို့ကလွဲပြီးကျန်တဲ့အစိုးရအဖွဲ့ဝင်အားလုံးတင်းငွေတွင်နေကနှုတ်ထွက်သွားပါတယ
်။တင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ထိုနီဖိုလော့နဲ့ဒါရက်စမစ်တို့ဖြစ်ပါလေရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါလေရှင်တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.